Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဒီဇင်ဘာလ4ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဩစတြေးလျနိုင်ငံမှာဒီကနေ့ကျင်းပနေတဲ့သမရရွေးကောက်ပွဲမှာတော့လက်ရဆောင်ဝါဒီသမရလောင်းကဥဆောင်နေပါတယ်ရခိုင်ပြည်နယ်တဲကမွတ်စလင်တွေရင်းနဲ့ပတ်သက်ပြီးမလေးရှားနိုင်ငံကလူထုစုဝေးဘက်ကိုဝန်ကြီးချုပ်နာဂျစ်ရာဇာဥဆောင်တဲ့အပေါ်အစွန်းရောက်အကြမ်းဖက်မှုကိုလွန့်ဆော်ရရောက်တယ်လို့မြန်မာဘက်ကတုံ့ပြန်လိုက်ပါတယ်ကွယ်လွန်သူကျူပါကောင်းဆောင်ဟာဖီဒယ်ကက်စထရိုရဲ့ဇာပနာအခမ်းအနားကိုတော့ဒီကနေ့ကျင်းပပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့ဒေသရင်းကမွတ်စလင်လူနည်းစုတွေကိုရရဆက်ဆက်နှိပ်ကွပ်မှုတွေလုပ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးဒီကနေ့လူဒုစုဝေဆန္ဒပြခဲ့ပါတယ်ဒီလှုပ်ရှားမှုကြောင့်ဒေသရင်းတက်ရောက်မှုရှိလာနိုင်တာတွေနဲ့ပတ်သက်ပြီးမြမအစိုးရဘက်ကတုံ့ပြန်ချက်ကတော့
ဘလောက်ဒီတော့ခံလဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာမကအာဆီယံရဲ့ပြင်ပကဘာအထိကိုဘာသာရေးအရအစွန်းရောက်တည်တိုးပွားလာအောင်အစွန်းရောက်စိတ်တည်မြန်မာလာအောင်လှုံ့ဆော်ပြရရောက်တယ်
။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာလေရင်မောင်းတင်တဲ့တက်ချင်တဲ့သူတွေတက်ခွင့်ရအောင်ဝန်ဆောင်မှုပေးနေတဲ့လေရင်မှုနဲ့ VOA ဆွေးနွေးခန်းအပါအဝင်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုက်နဲ့မမိုးဖြူတို့တင်ဆက်ပေးပါမယ်ရှင
်။ဩစတြေးလျသမရရွေးကောက်ပွဲဒုတိယအကြိမ်မဲပေးပွဲကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပါတယ်။အခုရွေးကောက်ပွဲမှာတော့နိုဘက်ဟော့ဖာကရှေ့ကပြင်းနေပြီးတော့သူရွေးကောက်ခံရရင်တော့ဒုတိယကမ္ဘာစစ်ကာလနောက်ပိုင်းဩစတြေးလျရဲ့ပထမဆုံးအကြိမ်လက်ရာဆုံးသမရတဦးဖြစ်လာမှာပါ။မဲဆန္ဒရှင်တွေကြားမှာတော့အစင်လာလို့ဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုစိတ်ကုံလာပြီးလွင်မှုကြီးကြပ်ရေးဆန္ဒကိစ္စရပ်တွေဩစတြေးလျရဲ့လူမှုထောက်ပံ့ရေးစနစ်ကနေဒုက္ခသည်တွေနဲ့ရွှေ့ပြောင်းအခြေချသူတွေကထောက်ပံ့ကြေးခံစားတာတွေကြောင့်ငွေကုန်ကြေးကျများနေတာတွေနောက်ဥရောပတလောမှာပြီးခဲ့တဲ့နှစ်ကအလုံးရှင်းတဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေရေအခက်အခဲတွေနဲ့ကြုံတွေ့နေရပြီးအကျန်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ခဲ့တဲ့အပေါ်မှာအလိုမကျဖြစ်နေကြပါတယ်။ပြီးခဲ့တဲ့ဇွန်လကပထမအကြော့မဲပေးပွဲရလဒ်တွေကတော့စီမင်းစည်းကမ်းနဲ့မညီတဲ့အတွက်ပဲဖြစ်ခဲ့ပြီးအခုတနင်္ဂနွေနေ့မှာဒုတိယအကြော့မဲပေးတာဖြစ်ပါတယ်။အစ္စလာမစ်စံကျင်ရေးလွတ်မြောက်ရေးပါတီရဲ့သမရလောင်းလက်ရဆောင်ဝါဒီနော်ဘက်ဟော်ဖာနဲ့ပြိုင်ဘက် Green Party ဝင်အလက်ဇန္ဒားဘန်ဒါဘယ်လန်တို့ကြားတနင်္ဂနွေနေ့မဲပေးပွဲမဆခင်နိုင်ပိုင်းလိုမှာကောက်ယူတဲ့လူထုစစ်တမ်းတွေမှာတော့ထောက်ခံမှုကမတိမ်မရင်ဖြစ်နေတယ်လို့သုံးသက်သူတို့ကပြောပါတယ်။ဒါပေမဲ့တချို့လူထုသဘောထားစစ်တမ်းတွေမှာတော့လက်ရဆောင်ဝါဒီနော်ဘက်ဟော်ဖာကအနေငယ်အသာစီးရနေပါတယ်ရှင
်။ကွယ်လွန်သူကျူပါကောင်ဆောင်ဖီဒယ်ကက်စထရိုရဲ့အယူပြကိုကျူပါနိုင်ငံတဝန်းကို၄ရက်ကြာဖျက်ဆီးပြီးနိုင်ငံရှိပိုင်းကိုတည်ဆောင်လာခဲ့ပြီးတဲ့နောက်ဒီနေ့တနင်္ဂနွေနေ့မနေ့ပိုင်းမှာဇာပနာခန်းနာကိုစတင်ခဲ့ပါတယ်။ San Diego D Cuba မြို့က Infigenia တင်ချိုင်းမှာ Fidel Castro ရဲ့အယူပြာကိုမြှုပ်နှံတဲ့ခန်းနာကိုတော့နောက်ဆုံးချိန်ရောက်မှသီးသန့်အခမ်းအနားဖြစ်နေကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီဇာပနာကိုသတင်းရယူဖို့ရောက်နေကြတဲ့ကမ္ဘာတစ်လွှားကသတင်းနောက်တွေကိုတော့ဝင်ခွင့်မပေးခဲ့ပါဘူး။ချီမမှုရရဝေဖန်မှုရရရှိခဲ့တဲ့အသက်90ရွယ်ကျူဘာကောင်ဆောင် Fidel Castro ဟာမကျမ်းမမာနာရာရှည်ဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့နိုဝင်ဘာ25ရက်နေ့ကကွယ်လွန်ခဲ့တာဖြစ်ပါတယ်။1953ခုနှစ်ကကျူဘာဒေါ်လာရေးစတင်ခဲ့တဲ့ဆန်ဒီယေဂိုဒီကျူဘာမြို့ကိုကက်စထရိုရဲ့အယူပြအမနစ်စနေနေ့လေပိုင်းကရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့အယူပြကို1959ခုနှစ်ကျူဘာမြို့တော်ဟာဗာနာကိုတက်သိမ်းဖို့အတွက်ရဲဘော်ရဲဘက်တဘုံဒေါ်လာရေးသမားတွေနဲ့တူစီရမစ်ထရာတောင်နှန်းတွေကနေချီတက်လာရလမ်းချောင်းရဲ့ပြောင်းပြန်တိုင်းပြန်ပြီးတည်ဆောင်ခဲ့တာဖြစ်ပါတယ်ဖီဒယ်ကက်စထရိုရဲ့ရိုးပြာကိုတစ်သားတစ်တာနဲ့ထည့်ပြီးတော့ကျူဘာလမ်းအုပ်ထားပြီးစစ်တပ်သုံးချစ်ကားနဲ့ဟာဗာနာမြို့တော်ကနေတည်ဆောင်လာတဲ့လမ်းတစ်လျှောက်မှာတော့ဝမ်းနည်းချေခွဲတဲ့ကျူဘာပြည်သူတိုင်းနဲ့ချီပြီးလမ်းမေးဝဲရာကနေနောက်ဆုံးနှုတ်ဆက်ခဲ့ကြပါတယ
်အမေရိကန်သမ္မတရွေးကောက်ပွဲမှာ Green Party ရဲ့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်းပြန်ခဲ့တဲ့ Jill Stein ကပင်စဘေးနီးယားပြည်နယ်ရွေးကောက်ပွဲရလဒ်တွေကိုပြန်လည်ရေးတွက်နိုင်ဖို့အခုနောက်ဆုံးပြည်ထောင်စုတရားရုံးကိုတင်ဖို့ကြိုးစားနေပါတယ်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာတော့အနိုင်ရမယ်လို့အများကခန့်မှန်းကြတဲ့နိုင်ငံခြားရေးဝန်ကြီးဟာဟီလာရီကလင်တန်ကကြေးကြွယ်တထေးကြီးဒေါ်နယ်ထရန့်ကိုရှုံးနိမ့်ခဲ့ရတာပါ။ ပက်ဆာဗေးနီးယားပြည်နယ်ရွေးကောက်ပွဲရလဒ်တွေပြန်ရည်တွက်ဖို့ဂျေးဆင်းရဲ့ဆောင်ရွက်ချက်ကတော့ပြည်နယ်တရားရုံးကဒေါ်လာတသန်းအာမခံတင်မှုအမိန့်ချမှတ်လိုက်တာကြောင့်ရုတ်သိမ်းခဲ့ရတာပါဒီပြဿနာကိုစီရင်ဆုံးဖြတ်ဖို့ပြည်နယ်တရားရုံးကဆောင်ရွက်နိုင်စွာမရှိတဲ့အတွက်ပြည်ထောင်စုတရားရုံးကကြားဝင်ပေးဖို့ဆောင်ရွက်ရတာဖြစ်တယ်လို့ဂျေးဆင်းရဲ့မဲပြန်လဲရေတွေ့ရေလှုပ်ရှားမှုရဲ့ဥဆောင်အကြံပေးဂျနသန်အဘဒီကကြေညာချက်မှာပြောဆိုပါတယ်ပက်ဆာဗေးနီးယားပြည်နယ်တရားရုံးမှာတင်ထားတဲ့မဲပြန်လဲရေတွေ့ရေလျှောက်ထားချက်ကိုပြန်ပြီးရုတ်သိမ်းထားတယ်လို့လဲဂျေးဆင်းရဲ့ရှင်းနေတူကအတည်ပြုပါတယ်လာမယ့်တနင်္လာနေ့မှာတော့ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲရလတ်တွေပြန်ပြီးရေတွက်နိုင်ရဲ့အတွက်ပြည်ထောင်စုတရားရုံးမှာဂျေးစတင်လျှောက်ထားလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။မီရှိဂန်နဲ့ဝစ်စကွန်ဆင်ပြည်နယ်တို့မှာလည်းမဲရလတ်တွေပြန်ပြီးရေတွက်ကြဖို့အတွက်ဂျေးစတင်ကလှုံ့ဆော်ထားပါတယ်ရှင်
။နေပေါင်းရှိကြစစ်တမ်းခံနေရတဲ့ဆီးရီးယားနိုင်ငံအလက်ပိုမြို့မှာအစိုးရတပ်ဖက်ကဒီဒေသကို၄နှစ်ကြာထိန်းချုပ်ခဲ့တဲ့အစိုးရစံကြေးတပ်တွေကိုအပြတ်တိုက်ထုတ်ပစ်မယ်လို့ချိန်ချောက်နေပေမဲ့ရုရှားကြောတော်နောက်ခံပေးထားတဲ့အာဆတ်အစိုးရတပ်တွေကိုဘယ်တော့မှသူတို့လက်နဲ့မချဘူးလို့သဘုံတက်မှုတွေကပြောဆိုလိုက်ပါတယ်။စနေနေ့တို့ Riders သတင်းတွေအရသဘုံတက်တွေကိုဆက်သွယ်မေးမြန်းတဲ့အခါသူတို့လက်နဲ့မချဘူးလို့တုံ့ပြန်တဲ့အကြောင်းတပ်မှုဇာကာရီးယားမာလာဟိုင်းယားကပြောဆိုပါတယ်။လနဲ့ချီတဲ့အလက်ပိုးမျိုးတိုက်ပွဲနဲ့ပတ်သက်ပြီးရုရှားကိုယ်စားလှယ်တွေနဲ့သဘုံကောင်းဆောင်တချို့ရှုပ်ဝဲဆွေးနွေးပွဲတွေလုပ်နေတယ်လို့သတင်းထွက်ပေါ်နေတဲ့တူရကီနိုင်ငံကနေတပ်မှုကြီးမာလာဟိုင်းယားကအခုလိုပြောခဲ့တာဖြစ်ပါတယ်။ရသားတွေအတွက်မြို့ကနေထွက်ဖို့လမ်းကြောင်းရှိပေမဲ့လို့ကျွန်တော်တို့ကတော့ဒီမြို့ကဘယ်တော့မှထွက်မှာမဟုတ်ဘူးလို့လည်းသူကပြောဆိုပါတယ်။ရုရှားအနေနဲ့အလက်ပိုအရှေ့ပိုင်းအတွက်ချင်းချက်မပါသူဆိုရသဘုံအားလုံးဆုတ်ခွာဖို့အမေရိကန်နဲ့ပြောဖို့အဆင်သင့်ရှိတယ်လို့ရုရှားနိုင်ငံသားကြီးဝန်ကြီးဆာဂေးလက်ဖရော့ကပြောဆိုခဲ့ပြီးနိုင်ပိုင်းတွင်တပ်မှုမာလာဟာဖိုင်ဂျာကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။တောက်ကြနေ့ကအီတလီရောမ်မြို့မှာအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ပြီးရုရှားနိုင်ငံသားကြီးဝန်ကြီးကအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပြီးတော့နောက်တစ်ပတ်မှာတော့ဂျနီဗာမြို့မှာအမေရိကန်ရုရှားနှစ်ဖက်တန်တမန်တွေဆွေးနွေးကြဖို့ရှိပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
ဗီအိုအီမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ရခိုင်ပြည်နယ်တွင်းကမော့စလင်ရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံနေရတယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုပြီးဒီကနေ့တနင်္ဂနွေနေ့မှာစူဝေးဆန္ဒပြပွဲကိုဥဆောင်ပါတယ်။မလေးရှားဝန်ကြီးချုပ်နာဂျက်ရာဇက်ကမြန်မာအစိုးရကိုပြင်းပြင်းထန်ထန်သတိပေးတဲ့အကြောင်းနဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးအတွက်တွန်းလှန်သွားမယ်လို့ကတိပြုတဲ့အကြောင်းမြို့တော်ကွာလာလမ်ပူကလူမှုစည်းရုံးပွဲမှာပြောဆိုသွားတာပါ။မလေးရှားဝန်ကြီးချုပ်ရဲ့လှုပ်ရဟာအစွန်းရောက်အကြမ်းဖက်မှုတွေတိုးပွားလာအောင်လှုံ့ဆော်ပေးရာရောက်တယ်လို့မြန်မာသမ္မတရုပ်ဝန်ကြီးဌာနပြောခွင့်ရဥဆော်ထေကတုံ့ပြန်ပါတယ်။
မြန်မာနိုင်ငံသားမကအာဆီယံအာဆီယံရဲ့ပြင်ပကမ္ဘာအထိကိုဘာသာရေးအရအစွန်းရောက်တည်တွန်းပွားလာအောင်အစွန်းရောက်စိတ်တည်မြင်မလာအောင်လုံးစော်ပြရာရောက်တယ်အဲ့ဒီအစွန်းရောက်တည်တွန်းပွားရာကနေတစ်ဖက်အကြမ်းဖက်မှုတွေပုံမှုပြီးဖြစ်ပွားလာအောင်အကြမ်းဖက်ဝါဒီတွေတွန်းပွားလာအောင်တွေးထိုးလုံးစော်ပြတဲ့သဘောလိုကျွန်တော်တို့ကတော့သိနေရပါတယ
်အရှိတောင်အခြားနိုင်ငံများအတင်အာဆီယံဖွဲ့ဝင်တွေကြားသဘောတူထားတဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဆိုတဲ့အာဆီယံပြည်ညင်ကိုလေးစားလိုက်နာဖို့လိုပြီးပြည်ညင်ကိုချိုးဖောက်လိုက်ရင်တော့ဒါဟာစိုးရင်စရာအနေအထားဖြစ်တယ်လို့လည်းမြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေကပြောဆိုသွားပါတယ်။ငွေကြေးရှုပ်တော်ပုံပြဿနာနဲ့ရင်ဆိုင်ဖြေရှင်းနေရတဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇာအနေနဲ့လာမယ့်2018ခုနှစ်ရွေးကောက်ပွဲမှာမလေးရှားမွတ်စလင်တွေရဲ့ထောက်ခံမှုကိုရရှိဖို့ဒီလူမှုချီတက်ပွဲကိုအသုံးချနေတာဖြစ်တယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်
။ဒီနေ့တနင်္ဂနွေနေ့မှာအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကတိခတ်မှုနဲ့ညီညွတ်မှုအတွက်ရည်ရွယ်တဲ့လူလူချီတက်ပွဲမှာပြည်သူထောင်နဲ့ချီဆွေးနွေးချီတက်ခဲ့ကြပါတယ်။နှစ်ပေါင်း90အတွင်းပထမဆုံးဖြစ်လာတဲ့ခရီးယန်မြို့တော်ဝင်ကိုယာရုကထွက်ပေးဖို့သဘောထားတင်မာတဲ့မွတ်စလင်တွေကနှစ်ကြိမ်တိုင်တိုင်ဆန္ဒပြတောင်းဆိုခဲ့ပြီးအခုလိုငြိမ်းချမ်းတဲ့လူလူချီတက်ပွဲကျင်းပတာဖြစ်ပါတယ်။အဟုတ်လို့လူသိများတဲ့မြို့တော်ဝင်ဘူဆူကီတဟာဂျာပမန်ကိုဖမ်းဆီးပေးဖို့မြို့တော်ဂျကာတာမှာလူပေါင်း2,000လောက်စုဝေးတောင်းဆိုခဲ့ပြီးတဲ့နောက်နှစ်ရက်လောက်ကြာအခုလိုငြိမ်းချမ်းတဲ့လူလူချီတက်ပွဲကျင်းပတာဖြစ်ပါတယ်။တောက်ချာနေကတော့အဲ့ဒီလူလူချီတက်ပွဲကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုရုတ်တရက်ရောက်လာပြီးတော့အဖျော်ဝွင့်ယုံနေဝတ်ဆင်ထားတဲ့လူအုပ်ကိုငြိမ်ငြိမ်ချမ်းချမ်းလူစုခွဲဖို့တိုက်တွန်းခဲ့ပါတယ်။မြို့တော်ဝင်အဟုတ်ရဲ့ကိုရန်ကျန်းစာအုပ်နဲ့ပတ်သက်လို့ပြီးတဲ့မှတ်ချက်က ဘာသာရေးကိုပုတ်ခတ်စော်ကားမှုအနေရှိတယ်ဆိုရယ်ဆွဆွဲခြင်းနဲ့သူ့ကိုဥပဒေအရစစ်ဆေးနေပြီးတော့အဟုတ်ကတော့သူ့အနေနဲ့တမင်စော်ကားခြင်းနဲ့ယူရခြင်းမရှိဘူးလို့တောင်းပန်ခဲ့ပါတယ်
။တရုတ်နိုင်ငံမြောက်ပိုင်းအတွင်းမွန်ဂိုလီးယားကိုပိုင်အုပ်ချုပ်ခွင့်ရဒေသကကြောင်မီသွေးတွင်ပောက်ကွဲပြီး32ဦးသေဆုံးရတယ်လို့အစိုးရပိုင်းသတင်းမီဒီယာကဖော်ပြပါတယ်။ချီဖန်းမြို့ဘောင်မာတက်ထူတူဖော်ရေးကုမ္ပဏီမှမနေ့စနေနေ့ကပောက်ကွဲမှုဖြစ်တာလို့ရှင်းဝါသတင်းကရေးသားပါတယ်။ဓာတ်ငွေပောက်ကွဲတာကြောင့်အခုမတော်တဆမှုဖြစ်ခဲ့တာလို့လည်းအတည်ပြုပါတယ်။တရုတ်နိုင်ငံတွင်တက်ထူတွေနဲ့ဘေးကင်းလုံခြုံရေးကဒီနှစ်ပိုင်းနဲ့အတွက်အတော်လေးတိုးတက်လာတဲ့ဆိုပေမဲ့တရုတ်ရဲ့တက်ထူတူဖော်ရေးလုပ်ငန်းတွေဟာကမ္ဘာပေါ်မှာအသေးအပြောက်အများဆုံးအခြေအနေမှာရှိနေစေဖြစ်ပါတယ်။တက်ထူတွေမတော်တဆမှုတွေကြောင့်မကြာခဏဆိုသလိုနိုင်ငံတော်အဆင့်သတင်းကြီးတွေဖြစ်နေပေမဲ့လည်းလုပ်ငန်းရှင်ကြီးတွေဘက်ကတော့အကျိုးအမြတ်ပေါ်ရာရေးဦးစားပေးပြီးဘေးကင်းလုံခြုံရေးကိုလစ်လျူရှုထားတာကြောင့်မတော်တဆမှုတွေကတော့ဆက်ပြီးရှိနေပါတယ်။တရုတ်အာဏာပိုင်တို့ဘက်ကတပ်တူတူဖော်ရေးနဲ့ဆက်ဆက်ပြီးတေဆုံရတဲ့အရေးအတွက်ကိုနှစ်စဉ်လူတစ်ထောင်အောက်ဆိုပြီးတော့ဖော်ပြဆဲဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံမှာရဲတပ်ဖွဲ့ဝင်တွေလိုက်ပါသွားတဲ့ရဟတ်ယာဉ်ပြက်ကျပျောက်ဆုံးသွားတယ်လို့ယူဆရတဲ့ရေးပြင်းသားမှာဒီကနေ့တနင်္လာနေ့မှာအလောင်းတွေရဲ့ကိုခနာအစိပ်ပိုင်းနေတဲ့အတူအပြက်စီပိုင်းစာတွေတွေ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ပျောက်ဆုံးသွားတဲ့ M28 Skytrack လေယာဉ်ပေါ်မှာရဲတပ်ဖွဲ့ဝင်9ယောက်နဲ့ခရီးသည်8ယောက်ပါသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်လေယာဉ်ရဲ့ပုံမှန်ခရီးစဉ်ဖြစ်တဲ့ Bangka Belitung ခရိုင် Bangkambinan ကနေ Indonesia နောက်ဖက်ချမ်း Raiuchun ခရိုင် Baden အထိပြန်တန်းနေတော့မှာစနေနေ့ကလေယာဉ်တစ်စင်းပျောက်ဆုံးသွားခဲ့တာဖြစ်ပါတယ် Direct from Washington The Voice
of Americaနောက်ဆုံးသိထားတဲ့သတင်းတွေကိုမသိင်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနှာဆင်နိုင်ကြပါရှင်သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးကြပါမယ်အောက်တိုဘာလနဲ့နိုဝင်ဘာလတွေအတွင်းမှာရခိုင်ပြည်နယ်မောင်နှုံးမြို့ကနေချားဆောင်ကင်းစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတပ်မတော်ဘက်ကနေမြေရှင်းလင်းလုတ်ခဲ့တဲ့ခါမှာဒေသတွင်းကမွတ်စလင်လူနည်းစုတွေကိုရရဆက်ဆက်နှိပ်ကွပ်မှုတွေလုပ်နေတယ်ဆိုရဲဆွဆွဲချက်နဲ့မလေးရှားဝန်ကြီးချုပ်ကိုရိုင်ဦးဆောင်တဲ့လူမှုစုဝေးဆန္ဒပြမှုတရက်မလေးရှားနိုင်ငံမြို့တော်မှာဒီကနေ့ပြုလုပ်ပါတယ်ဒါဟာဒေသတွင်းအစွန်းရောက်မှုနဲ့အကြမ်းဖက်မှုတွေကိုတိုးပွားလာအောင်လှုံ့ဆော်ရာရောက်တာကြောင့်စိုးရင်စရာကောင်းတယ်လို့မြန်မာသမ္မတရုံးတာဝန်ရှိသူကပြောပါတယ်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းနေကြားဆောင်ကင်းစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေနဲ့မြန်မာတပ်မတော်ဘက်ကလည်းကြာဆုံးခဲ့ရပါတယ်ဒီအတွက်မြန်မာတပ်မတော်ကနေမြေရှင်းလင်းလုပ်ခဲ့ရမှာအကြမ်းဖက်သူလို့တန်လျာရှိသူပေါင်း900ကျော်ကိုဖမ်းဆီးခဲ့တယ်လို့ဒီဖြစ်စဉ်အတွင်းမှာဒေသခံ80လောက်လည်းတေဆုံးမှုတွေရှိခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်ဒေသရင်းကမွတ်စလင်နိုင်ငံတွေမှာကန့်ကွက်မှုတွေကပိုပြီးတော့တိုးလာနေပါတယ်။တနင်္ဂနွေနေ့မှာတော့မလေးရှားဝန်ကြီးချုပ်ကိုရိုင်ဦးဆောင်ပြီးမလေးရှားနိုင်ငံမှာကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့တာကြောင့်ဒါဟာအကြမ်းဖက်မှုတွေဖြစ်လာစေဖို့အတွက်သွေးထိုးလုံဆော်တဲ့သဘောဖြစ်နေတယ်ဆိုပြီးသမ္မတရုံးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောပါတယ်
။သွေးရင်ပူပါမှုကတော့ပထမဆုံးအချက်အနေနဲ့ကျွန်တော်တို့ဒီမောင်တော်အကြမ်းဖက်တိုက်ခိုက်ခံမှုဖြစ်စဉ်ကိုဥရင်နဲ့ညီနိုင်ငံဆောင်စာလုံးဝင်ကြီးအစိုးရကစောင့်ရနေတဲ့အချိန်မှာဒီလိုမျိုးမူလောင်ရလေပင်သွေးထိုးလှုပ်ဆော်တဲ့သဘောမျိုးတက်ရောက်လာတယ်တက်ရောက်နိုင်တဲ့အနေအထားကိုတွေ့ရှိရတယ်ဘယ်လောက်ထိတက်ရောက်နိုင်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာမကအာဆီယံရဲ့ပြင်ပကဘာတိကိုဘာသာရေးအရအစွန်းရောက်တွေတိုးပွားလာအောင်အစွန်းရောက်စိတ်တွေမြင့်မားလာအောင်လှုပ်ဆော်ပေးရရောက်တယ်အဲ့ဒီအစွန်းရောက်တွေတိုးပွားရကနေတစ်ဖက်အကြမ်းဖက်မှုတွေပုံမှုပြီးဖြစ်ပွားလာအောင်ကျန်းဖက်ဝါဒီတွေတိုးပွားလာအောင်သွေးထိုးလှုပ်ဆော်ပေးတဲ့သဘောလိုကျွန်တော်တို့ကတော့
နိုင်ငံရေးတက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ကိုဘိုကြီးကတော့အခုလိုမျိုးမလေးရှားနိုင်ငံမှာပြုလုပ်နေတဲ့ဆန္ဒပြမှုတွေဟာအာဆီယံနိုင်ငံတွေရဲ့ဗြိတိန်ရှင်စာချုပ်ကိုချိုးဖောက်နေတာဖြစ်တယ်လို့လည်းဆိုပါတယ်
။ဒါအခုဒီမလေးရှားဝန်ကြီးချုပ်ကိုလည်းဥဆောင်မှုလုပ်တဲ့ဆိုတဲ့အခါကျတော့ဒါကအစိုးရကနေပဲဟိုဥဆောင်မှုလုပ်နေတဲ့ပုံစံမျိုးတက်ရောက်တဲ့အတွက်ဒီအာဆီယံဗြိတိန်ရှင်ကိုချိုးဖောက်ရရောက်တယ်ပေါ့နော်။အော်ဒီကြားရဲမှာကျွန်တော်တို့ဒီလူမျိုးရေးဘာသာရေးအတွင်းတွေဆောင်တဲ့ပုံစံမျိုးတွေမဖြစ်ဖို့တော့လိုပါတယ်။ဒါတော့အဲ့လိုဖြစ်မှာဆိုလို့ရှိရင်တော့ကျွန်တော်တို့အဲ့မှာစီမံနေကြတဲ့မြန်မာနိုင်ငံသားတွေတော့ဟိုအတော်တော်လေးကိုစုံစမ်းရေးရဆုံးရေးပေါင်းပါတယ်။ဆိုတော့ဒီကနေ့မှာပဲကျွန်တော်တို့မြန်မာနိုင်ငံတကယ်မှရှိနေတဲ့နိုင်ငံရေးသမားတွေကတော့ဒီတခြားတခြားလှုပ်ရှားတဲ့ပြည်တွေကဒီပြဿနာကိုဒီဟိုခံကြွချင်တဲ့အခါမှာဘာသာရေးအတွင်းတွေဆောင်ပြီးတော့ပြင်ဆင်ဖို့လိုပါလိမ့်မယ်
။သမ္မတရုံးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးစော်ထေးကတော့မလေးရှားအစိုးရရဲ့အခုလိုဆောင်ရွက်ချက်တွေဟာအာဆီယံနိုင်ငံအချင်းချင်းပေါ်ထားတဲ့သဘောထားတွေကိုမေးခွန်းထုတ်စရာဖြစ်လာတယ်လို့လည်းပြောပါတယ်
။မလေးရှားနဲ့မြန်မာဟာရင်းနှီးချစ်ကြည်ကနိုင်ငံတွေဖြစ်ပါတယ်။အာဆီယံမိတ်ဆွေနိုင်ငံတွေလည်းဖြစ်တယ်။ ီလိုဖြစ်စဉ်ဖြစ်ရတဲ့ပုံမှာနိုင်ငံနဲ့တနိုင်ငံတာဝန်လမ်းကြောင်းရနှစ်ဖက်မှာတာဝန်ကြီးတွေရှိတယ်အလားတူအခြားသောဟိုခီးစဉ်တွေပေါ့နော် special delegation အဲ့လိုမျိုးတွေဆေးလုပ်ပြီးတော့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့အနေအထားမှာအခုလိုမျိုးအတူမပြုတ်နိုင်တဲ့အခြေမြင့်မခိုင်ပါတဲ့ဗီဒီယိုတွေတက်ဖို့ရင်းမလေးရှားမီဒီယာတွေမှာပြန့်နှံ့ပြီးတော့စာနာပြပွဲတွေကိုအစိုးရကိုယ်တိုင်ဦးဆောင်ပြီးတော့ဆောင်ရွက်လာတဲ့အချက်ကကျွန်တော်တို့ဟိုမိတ်ဆွေကြီးနိုင်ငံကြီးသက်ဆိုင်ရေးပတ်သက်လို့ပူပေါင်းဆောင်မှုတွေနဲ့ပတ်သက်လို့ကျွန်တော်ကမေးခွန်းထုတ်ပြန်ဖြစ်လာတယ
်။ကမန်မျိုးသားတိုးတက်ရေးပါတီရဲ့အထွေထွေတွင်းရေးမှူးဦးတင်ဝင်းလိုင်ကတော့ရခိုင်ပြည်နယ်ရဲ့အခြေအနေဟာနိုင်ငံသားစီစဉ်မှုတွေရှင်းရှင်းလင်းလင်းဖြစ်ဖို့လိုအပ်နေတာဖြစ်ပြီးမြန်မာအစိုးရအနေနဲ့ပြဿနာရဲ့အဖြေကိုရှင်းရှင်းလင်းလင်းဖော်ထုတ်စီခြင်းနဲ့ဆိုပြီးပြောပါတယ်။
လုံးလုံးစုကြီးကိုယ်တိုင်ရခိုင်ပြည်နယ်ရဲ့မြေပြင်အခြေအနေကိုသူကိုယ်တိုင်နကနနာကျွန်တော်သိစီရှင်တယ်။ဟိုဘေဂလီပေါ့ဗျာဘေဂလီတွေကဘေဂလီသူတို့ရိုးရဘလောက်ပဲတောင်းတော့ဘေဂလီပြည့်လက်ခံတယ်ဆိုရင်ဘေဂလီကိုနိုင်ငံသားပြည့်လက်ခံစီစစ်ချင်းပေါ့နော်စီစစ်ခံခွင့်ကိုပွင့်ပွင့်လင်းလင်းပေးပါ။နောက်ပွင့်ပွင့်လင်းလင်းပေးပြီးတော့မှနိုင်ငံသားတကယ်ဖြစ်တဲ့လူတွေကိုပွင့်ပွင့်လင်းလင်းဥပဒေနဲ့ညီလွတ်လွတ်လပ်လပ်အဲ့လိုဖြစ်နေတယ်ဗျအခုကဘယ်လိုခေါ်မလဲဆိုတော့ဒီကမ္ဘာကြီးကျမှာပဲအစိုးရရောတိုင်းပြည်ရောနိုင်ငံတကာရောအကုန်လုံးကလုံးလုံးချာလဲပြီးတော့ဟိုအဖြစ်မထွက်ဘူးပေါ့နော
်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာအစိုးရဟာပွင့်လင်းစွာဆောင်ရွက်ဖို့တွေလိုအပ်နေသေးတယ်လို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူကိုဗိုလ်ကြီးကတော့ပြောပါတယ
်မြန်မာအစိုးရအနေနဲ့ဒီထက်ပိုပြီးတော့ပွင့်လင်းနေတာဆိုတာဟိုဖြည့်ရှင်းဖို့လိုပါလိမ့်မယ်အဲ့တော့ဒီထက်ပိုပြီးတော့ပွင့်လင်းနေတာမှုရှိဖို့လိုပါလိမ့်မယ်အဲ့တော့အခုကပွင့်လင်းနေတာမှုအားနည်းနေတဲ့သဘောရှိပါတယ်ဒီဆွဆွဲဆွဆွဲချက်တွေကလည်းအများကြီးရှိနေတယ်အဲ့ဒီဆွဆွဲချက်တွေကိုတကယ်ကိုပွင့်လင်းနေတာဆိုတာနဲ့ဖြည့်ရှင်းပေးဖို့လိုလိမ့်မယ်ထင်ပါတယ
်မြန်မာအစိုးရအနေနဲ့ကတော့ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့နိုင်ငံတကာနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့ဝေဖန်မှုတွေကန့်ကွက်မှုတွေဖိအားပေးမှုတွေရင်ဆိုင်နေရပြီးပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်တန်တမန်နီးလန်းနေတဲ့အဖြေရှာဆောင်ရွက်နေတယ်လို့လည်းသမရယုံဝန်ကြီးဌာနကတော့ပြောဆိုခဲ့ပါတယ်ရှင်
။မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုမှာလေယာဉ်မောင်းတင်တဲ့တက်ချင်တဲ့သူတွေတက်ခွင့်ရအောင်ဝန်ဆောင်မှုပေးနေသူလေယာဉ်မှုဥမြင့်တက်အောင်ကို VOA မြန်မာပိုင်းအစီအစဉ်အယ်ဒီတာဒေါခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့ဆွေးနွေးခန်းအစီအစဉ်မှာနားဆင်ပါရှင်။
ဒီမှာပြရနေပြီတော့ပေါ့တကယ်ကိုအတွေ့အကြုံရင့်ဒီလေမှုကြီးတယောက်အနေနဲ့ဒီမြန်မာနိုင်ငံသူနိုင်ငံသားခလေးတွေကပေါ့နော်စိတ်ဝင်စားတဲ့လူတွေကိုဒီလေမြန်မောင်းတင်တန်းတင်ကျင်နေဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုမှာတင်နိုင်အောင်ခွင့်လန်းနေရှာပေးနေဆိုတာသိရပါတယ်အဲ့တော့
ဟုတ်ကဲ့ပါ
မြန်မာနိုင်ငံမှာနေတော့ကပေါ့လေကိုယ့်ရဲ့ဒီလေမောင်းအတွေ့အကြုံပေါ့အဲ့ဒါလေးနည်းနည်းပြောပြပေးပါလားရှင
်ဟုတ်ကဲ့ရပါတယ်အဲ့တော့ကျွန်တော်ကဟိုငယ်ငယ်လေးတွေကဝါသနာပေါ့နော်ဒီပြန်နေတဲ့ရာဝတ္ထုတွေပစ္စည်းတွေဟလာတတ္တဝါလေးတွေကိုအမတန်သဘောကျတယ်ငယ်တွေကဟလာစက်ကူကလေးနဲ့ခောက်ချိုးပြီးတော့လေမြန်လွတ်တာလဲဝါနာပါတယ်ဟလာပစင်းကလေးတွေဖန်ကြည့်ငှက်ကလေးတွေဖန်ကြည့်ပေါ့နော်အဲ့တော့ငယ်တွေကဒီအရာတွေကဘာလို့လေတဲ့ပြန်လာလဲဆိုတော့စိတ်ဝင်စားခဲ့တယ်အဲ့တော့အဲ့ဒီမှာလေမှုဖြစ်ကျင်တဲ့စိတ်လဲပေါ်လာတာပေါ့နော်ကျွန်တော်ကလေမှုဖြစ်စေခဲ့တဲ့အကြောင်းတွေမှာ one of the biggest motivation ပေါ့နော်အဲ့ဒါကလူငယ်လေးတောင်းတင်တာလဲဖြစ်ပါတယ်1960ကျော်ပါဝင်ကျင်ပေါ့နော်အဲဒီလောက်မှာကျွန်တော်လူငယ်လေးချောင်းအခြေခံတင်တန်းတက်ခဲ့ရတယ်အဲဒီမှာကျွန်တော်တို့လီမြန်အကြောင်းကိုစားပြီးတော့ထိတွေ့တာပဲပေါ့နော်အဲ့တော့ကျွန်တော်တို့ရဲ့ဟိုပေါ့အသက်ပေါ့နော်အတန်းက6တန်း9တန်းလောက်ပဲရှိသေးတာလီမြန်ဆိုတာကျွန်တော်မြင်လဲမြင်ဘူးနော်စိတ်ကူးနဲ့သာကြည်ဘူးတာမြင်ဘူးကြတာလေစာအုပ်ထဲပဲမြင်ဘူးတာအဲဒီအချိန်မှာကျွန်တော်တို့ဒီလေးမင်းကဘယ်လိုလေတဲ့ကိုပြန်တက်တယ်လေးမှာပါတဲ့အစိပ်ပိုင်းနေနော်အခေါ်ဝေါ်တွေလေးငယ်ပုံစံကလေးတွေစောက်တာလာကျွန်တော်တို့ရဲ့အဲ့ဒီခုနပြောတဲ့ဒီ craziness degree ကိုဟိုးအမြင့်ဆုံးအထိဆွဲခေါ်သွားတော့တာပဲပေါ့နော်အဲ့ဒီအရာတွေကနေပြီးတော့ကျွန်တော်လေမှုဖြစ်ခြင်းစိတ်တပွားပွားပေါ့နော်မရမနာဖြစ်လာတော့နောက်ဆုံးကျွန်တော်စစ်တက်ကတို့ရောက်တယ်စစ်တက်ကတို့မှာတမ်မရော်လေးရောက်အောင်ကျွန်တော်ကြိုးစားတယ်အဲ့ဒီမှာဟာလာတမ်မရော်လေးရောက်တဲ့ခါကျတော့တမ်မရော်လေးကနေပြီးတော့ကျွန်တော်တို့ကိုလေတရဲတွေအဖြစ်နဲ့ train လုပ်ပေးခဲ့တာပေါ့နော်အဲ့တော့ကျွန်တော် 1977 78မှာကျွန်တော်လေမှုဘဝရောက်ပါတယ
်ဟုတ်ကဲ့ပါအဲ့တော့အဲ့ဒီအတွေ့အကြုံတွေပေါ့အခြေခံပြီးတော့ဒီလူငယ်တွေအားကြအတူတူလာအောင်ပေါ့နော်အခုတင်တန်းနေဟိုသွားတက်ဖို့လုပ်ပေးတယ်ပေါ့အဲ့တော့ဒီမှာပြမရှိတဲ့လူငယ်တယောက်အနေနဲ့ American ပြည်ထောင်စုမှာလေမောင်းတင်တန်းသွားတက်မယ်ဆိုလို့ရှိရင်ဘလို criteria တွေဘလို့အရေးချင်းနေရှိဖို့လိုပါလဲရှင
်ဟုတ်ကဲ့ဒီလောလောဆယ်တတ်မှတ်ထားတာပေါ့နော်ဒီ American FAA ခေါ်ပါတယ်နော်အဲ့တော့ဒါကဒီ Federal Aviation administration ပေါ့ဒီ federal aviation administration ကနေပြီးတော့သတ်မှတ်ထားတဲ့အရေးချက်တော့နံပါတ်1ကတော့သူဒီအသက်18နှစ်ပြည့်ပြီးတဲ့သူဖြစ်ရမယ်เนาะနံပါတ်2ကတော့သူအ ਨੇ ဆုံးသူကကျွန်တော်တို့အခြေခံပညာအထက်တန်းပေါ့ပုံမှန်တော့12တန်းပေါ့နော်12တန်းအောင်ရပါတယ်နောက်တစ်ခါသူ့ရဲ့ကျန်းမာရေးပေါ့နော်ကျွန်တော်တို့ဒီသူတို့ medical check up လုပ်ပါတယ်နော်လေရင်မှုတူရှိသင့်ရှိအပ်တဲ့နော်ကျွန်တော်တို့
ကျန
်းမာရေးဟုတ်ကဲ့အဆင့်အတန်းပေါ့နော်ဒါတွေအောင်မြင်ရပါတယ်ဒါကတော့အ ਨੇ ဆုံးသတ်မှတ်ချက်ပါနောက်တစ်ခုကတော့သူတို့သိပ္ပံတွဲကိုဦးစားပေးပါတယ်နော်ကျွန်တော်တို့ဘာဖြစ်လို့လဲဆိုတော့ဒီလေရင်မောင်းသင်တန်းလုပ်တဲ့အချိန်မှာသင်ကြားရတဲ့ကျွန်တော်တို့ဘာသာရပ်တွေကအဓိကတော့အဲဒီသိပ္ပံပညာအထူးသဖြင့်တော့ maths တို့ science တို့နော်အဲဒီ physics တို့အဲဒီအရာတွေနဲ့အများကြီးပတ်သက်ပါတယ်အဓိကတော့အမေရိကန်မှာဒီလေရင်မောင်းသင်တန်းတော်တက်ဖို့အဓိကတော့ english ပဲနော် english ပဲနော် english ကို proficiency ဖြစ်ဖို့လိုပါတယ် english proficient ဖြစ်တဲ့အချိန်ဆိုလို့ရှိရင်အများကြီးအထောက်အကူပြုပါတယ
်အခုဒီ Hillsborough Aero Academy ဆိုတာဘယ်ပြည်နယ်မှာရှိတာဗာလဲ
ကျွန်တော်တို့အဲ့ဒါက Oregon ပြည်နယ်မှာရှိပါတယ် United States ရဲ့ကျွန်တော်တို့ West Coast ပေါ့နော်အဲ့ဒီ Oregon ကလည်းမြို့တော်ကတော့ Portland ပါနော်ဒီ Portland ရဲ့နိုင်ဝက်လောက်ပဲမောင်းရပါတယ်အဲ့ဒီမှာကျွန်တော်တို့ Hillsborough ဆိုတဲ့မြို့လေးတစ်မြို့ရှိပါတယ်အဲ့ဒီမြို့မှာကျွန်တော်တို့ကျောင်းကအဓိကပေါ့နော်အခြေစိုက်ပါတယ
်ဟုတ်ကဲ့ပါအဲ့ဒီကျောင်းကိုဝင်ခွင့်ဆောင်ပွဲတွေပါတော့မလိုဘူးပေါ့သူတို့သတ်မှတ်ထားတဲ့အရေးချင်းတွေပြည့်မိတယ်အင်္ဂလိပ်စကားဟိုပြောနိုင်တယ်ကျွမ်းကျင်ချင်းပြောနိုင်တယ်ဆိုလို့ရှိရင်ရနိုင်တာပေါ့နော်ဝင်ခွင့်ရနိုင်တာပေါ့
ဟုတ်ပါတယ်ခင်ဗျကျွန်တော်တို့ဒီမှာအဲ့ဒါကတော့လေကျောင်းကပေါ့နော်ကျွန်တော်တို့ကိုဟိုကျွန်တော်အခုဒီမှာ cloud 9ဆိုပြီးတော့နော် cloud 9 professional pilot ပေါ့နော် training ဆိုပြီးတော့ကျွန်တော်ထားတော့အဲ့ဒါအတွက်ကျွန်တော်တို့ကသူတို့ train လုပ်ပေးပါတယ်နော်ဝင်ခွင့်စာမေးပွဲတော့တီးတာမရှိပါဘူးကျွန်တော်တို့ကသာအမေရိကကိုသွားမဲ့ကလေးတွေကိုဟလာသူတို့ဟိုမှာ adaptable ဖြစ်အောင်ပေါ့တရားနေ polish up လုပ်ပေးတဲ့ကျွန်တော်တို့ program 3လ program ရှိပါတယ် training program အဲ့ဒါလေးမှာကျွန်တော်လုပ်ပေးပါတယ်အဲ့ဒီ program မှာပါလာတွေကတော့ number 1ကတော့ကျွန်တော်တို့introduction to the aviation ပေါ့เนาะဒီလေကြောင်းပညာဆိုတာကကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့ပေါ့เนาะပြည်သူပြည်သားတွေနဲ့စိတ်သက်သက်လို့ဖြစ်နေခုနကျွန်တော်ပြောလို့ပဲအကြောင်းမျိုးကြောင့်ဒီလူငယ်လေကြောင်းတင်တဲ့ရက်ဆိုင်ခဲ့ရတဲ့ကြတော့လူငယ်လေးတွေဟာဒီလေကြောင်းတော့ကဘာမှမသိတော့ဘူးမိဘတွေလည်းဘာမှမသိတော့ဘူးခင်ဗျเนาะအဲကျွန်တော်တို့လို့ဟိုပညာရှင်တွေပဲပေါ့เนาะအနေအချင်းပဲတည်ကြတယ်အမေရိကန်လိုနိုင်ငံကြီးမှာလူဦးရေတန်ပေါင်းများစွာမှာလေးမှုသည်400ခန့်နှုန်းပဲရှိတယ်အဲ့တော့ဘယ်လောက်နည်းလဲဆိုတာစဉ်းစားကြည့်အဲ့တော့ကျွန်တော်ဗမာနိုင်ငံဆိုဘယ်လောက်နည်းမလဲเนาะကျွန်တော်တို့ public exposure ပေါ့အရန်နည်းပါတယ်ဗမာပြည်မှာ
ဟုတ်ကဲ့ပါလေးမှုတယောက်ဖြစ်ဖို့ဆိုတာလည်းအမတန်မှဈေးကြီးပါတယ်တန်ဖိုးကလည်းအမတန်မှကြီးပါတယ်ဒီပညာရယူဖို့ပေါ့เนาะအခုဒီ academy မှာတင်နန်းသွားတက်မယ်ဆိုပါဆိုတင်နန်းသွားမယ်ဆိုကုန်ကျစရိတ်ကဘယ်လိုရှိပါလဲရှင
်တင်နန်းစရိတ်ကအခုဒီကျောင်းဒီဟလာကျွန်တော်တို့ဒီဟိုပြောရမယ်ဆိုလို့ရှိရင်တော့ commercial pilot license ပေါ့အဲ့ဒါကတော့ကျွန်တော်တို့မရှိမဖြစ်လို့ရတာပေါ့เนาะဒီလေကြောင်းလိုင်းတွေမှာအလုပ်ရဖို့အတွက်เนาะကျွန်တော်တို့လိုအပ်တဲ့အ ਨੇ ဆုံးအရေးချင်က commercial pilot license လို့ခေါ်ပါတယ်အဲ့ဒါအောင်ရပါတယ်เนาะအဲ့တော့ commercial pilot license နောက်တစ်ခါ instrument rating ဆိုတာရှိပါသေးတယ်เนาะအဲ့ဒါကတော့ကျွန်တော်တို့ model တွေမှာရာသီဥတုစိုးစိုးရွာတွေမှာเนาะအပြင်ကိုမကြည့်ပဲနဲ့လေယာဉ်ထဲမှာရှိတဲ့ဒိုင်ခွက်တွေเนาะဆက်သွေးဆက်တီနဲ့ပဲကြည့်ပြီးတော့လေယာဉ်ကိုထိန်းကျောင်းမောင်းနှင်နိုင်ဖို့ပေါ့เนาะအန်ဒီရဲ့ king ပေါ့အဲ့ဒီတင်နန်းနေပါလိတက်ရပါတယ်เนาะအဲ့တော့ instrument rating ဆိုတာလည်းလိုတယ်အဲ့တော့ဒီကျောင်းဒီအ ਨੇ ဆုံးအခြေခံလိုအပ်ချက်ဖြစ်တဲ့ CPL เนาะ commercial pilot license ကိုပဲ now IR ကိုရဲ instrument rating ပေါ့အဲ့ဒီနှစ်ခုကိုပေးပါတယ်အဲ့ဒီဟာနှစ်ခုကိုတစ်နှစ်တင်တာကျွန်တော်တို့တက်ရောက်ရပါတယ်အဲ့ဒီတင်နန်းတက်ရောက်ဖို့အတွက်ကတော့ American dollar 6000ခွဲလောက်ကျွန်တော်တို့ကြာပါတယ်အဲ့မဲ့ဒီ6000ခွဲကဒီကျွန်တော်တို့ဒီ Hillsborough Academy ကနေပြီးတော့ကလေးတွေအတွက် accommodation provided ပေါ့နော်
ဟ
ုတ်ပါတယ်ကျောင်းသားတွေအတွက်နေစရာပေးပါတယ်နေစရာပေးပါတယ်ဆိုတဲ့အခါမှာဟိုကျွန်တော်အရင်အရင်အတွေ့အကြုံတွေရပေါ့နော်ပြောရမယ်ဆိုဒီကျောင်းကပေးတဲ့ဒီနေစရာเนาะအိမ်ရာအင်မတန်ကောင်းပါတယ်ကျွန်တော် apartment ခေါ်ပါတယ်เนาะဟိုမှာလုံချင်းအိမ်လောက်နေပါပါပဲကျောင်းသားတယောက်ကိုအ ਨੇ ဆုံးဟလာအိမ်ခန်းတစ်ခန်းပါတယ်เนาะရေချိုးခန်းတစ်ခန်းပါအေးခန်းပါတယ်
အခြေခံလိုအပ်ချက်တွေ
ဟုတ်ပါတယ်အခြေခံတဲ့ကျောင်းသားတယောက်တစ်ခုအများကြီးပို့ပါတယ်เนาะလူနေအိမ်ပါပဲเนาะကျွန်တော်တို့ family တစ်ခုနေလို့ရတဲ့အိမ်မျိုးပေးပါတယ်အဲ့တော့ကျဲကျဲဝုန်းဝုန်းပေါ့လွတ်လွတ်လပ်လပ်နေလို့ရပါတယ်နောက်တစ်ခါအေးပြောရရင်ကျွန်တော်တို့ဒီကလေးတွေပေါ့เนาะအခုဒီလာစာနဲ့ပေါ့เนาะအခုကျောင်းတင်ဒီကျောင်း ဟိုလာကနေတယ်မှာပေါ့အဲ့တော့သူတို့ပူဆောင်ပေးကြဘာမှမရှိတော့ပါပဲအိမ်လာကအပြင်ပူမပေးရပါဥပမာမိကားတို့ရေကားတို့ပေါ့နော်အဲ့ဒါတွေလုံးဝမပေးရပါဘူးအမိုက်ပစ်ခါတို့ကားရက်ခါတို့ပေါ့နော
်အခုဒီဒီ American dollar ဒီ6000ခွဲထဲမှာအကုန်လုံး cover ဖြစ်တဲ့သဘောပေါ့နော်
ဟုတ်ပါတယ်ခင်ဗျာ cover ဖြစ်တယ်ဆိုတာကတော့လေကျောင်းရဲ့အခုကျွန်တော်တို့ကတော့ဒီဟာဟို initial course ပေါ့နော် initial to CPL completed ပေါ့နော်အစားဆုံး
license ရတဲ့
license ရတဲ့ဒီ IR ရတဲ့ဒီ12လအဲ့ဒီ12လကာလအတွက် 6500 မှာအဲ့ဒီနေထိုင်ရေးပေါ့နော်သူ့အတွက်အိမ်ရာပေါ့အကုန်လုံးပါပါတယ်သို့တော့ဒီ American နိုင်ငံကိုခရီးထွက်ဖို့အတွက်ကုန်ကြမယ်နော်လင်းရင်စရိတ်တို့နောက်နေစားစရိတ်ပေါ့နော်စားစရိတ်တို့အဲ့ဒါတော့မပါဘူးနော်ဟုတ်ကဲ့အကြောင်းကစားတာတော့မထောက်ပါဘူး
ဟုတ်ကဲ့ပါ scholarship တွေပါတယ်ရောပေးဖို့အခြေအနေရှိပါလားရှင
်လောလောဆယ်မှာတော့ sadly ပေါ့နော်အခုမရှိသေးပါဘူးသို့တော့အကြောင်းနဲ့ကျွန်တော်နော်ဒီကိစ္စကိုအများကြီးတိုင်ပင်နေပါတယ်နောက်တစ်ခုကတော့လေဟိုအထူးသဖြင့်ကျွန်တော်နိုင်ငံမှာလည်း airline တွေကအများကြီးရှိလာကြတော့ဒီ airline တွေကနေပြီးတော့ sponsor လုပ်မယ်ဆိုလို့ရှိရင်တော့ welcome ပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံမှာဟိုပါစာမပြည့်စုံဘူးပေါ့เนาะငွေကြေးမပြည့်စုံတော့လည်းပဲလှဝါသနာအရာเนาะနောက်တခါသူတို့ဘဝရှိရေးတိုးတက်ဖို့ဆိုတာပေါ့เนาะလူငယ်တွေအတွက်တိုင်းပြည်အနေနဲ့လည်းတတ်တအားပေါ့ဝိုင်းပြီးကူညီမယ်ဆိုလို့ရှိရင်ဒါတွေပေါ်လာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့အခုအချိန်ထိပေါ့เนาะမြန်မာနိုင်ငံကဘယ်နှယောက်လောက်များ training သင်တန်းသွားပြီးပါပြီလဲရှင
်ကျွန်တော်အခုလောလောဆယ်ဒီကျောင်းမှာတယောက်နှစ်ယောက်ရောက်နေပါပြီเนาะတယောက်ကလာဗီဇာဖြည့်ဖို့ပဲဗီဇာဖြည့်နေပါပြီเนาะအဲနောက်နှစ်ယောက်ကတော့ကျွန်တော်ကအခု polish up လုပ်နေပါတယ်ပေါ့เนาะအဲ့တော့ဒါဒီတင်နာလည်းစတာဘယ်လောက်မှမကြာသေးဘူးပြီးခဲ့တဲ့ကျွန်တော်တို့နှစ်အကုန်အားမှာပဲပေါ့เนาะကျွန်တော်တို့ December January လောက်ကမှစတာပါအဲ့တော့ဟိုမှာနှစ်ယောက်တက်နေပြီတက်နေဆိုတော့တော်တော်ကိုခီးပေါက်နေပါပြီ
ဟုတ်က
ဲ့
ပြန်လာရင်တို့အတွက်အလုတ်ကင်အခွင့်လမ်းရောဘယ်လိုရှိပါလဲရှင
်အေးအဲ့ဒီဟာကကျွန်တော်တို့အမြဲအမြဲခံရတဲ့မိကုန်းပါဒေါက်ကင်ဆိုးရဲ့အဲ့တော့လာသမျှမိဘတိုင်းကကျွန်တော်ကိုမေးတယ်ဒါပြီးရင်အလုတ်ရမှာလားပေါ့เนาะအဲ့တော့ကျွန်တော်ကတော့အဲ့ချိန်ကတော့ကျွန်တော်လည်းရှေ့ပြေဟောဆရာတော့မဟုတ်ဘူးပေါ့သို့တော်လည်းကျွန်တော်ခံမှန်းကြည့်ရပါတော့တိုင်းပြည်ကဟလာပွင့်လင်းလာလိမ့်မယ်เนาะလေချောင်းလိုင်းတွေလည်းများလာလိမ့်မယ်ဒီကလေးတွေအလုတ်ရကိုရလိမ့်မယ်လို့ကျွန်တော်ထင်ခဲ့တယ်လေအဲ့တော့ကျွန်တော်အာမခံတော့မပေးဘူးရဖို့လမ်းများပါတယ်လို့အဲ့ဒီတုန်းကကျွန်တော်ပြောခဲ့တယ်အဲ့တော့ဒီ2000ကနေပြီးတော့ကျွန်တော်ပို့ခဲ့တဲ့ကလေးပေါ့เนาะចောင်းသားက17ယောက်ရှိသွားပြီဗျအဲ့ဒီចောင်းသား17ယောက်မှာ9ယောက်အလုတ်ရနေပြီတို့ဒီเนาะကျွန်တော်တို့ဒီ senior co pilot ဆိုတော့3ចောင်းဘာ3ចောင်းလဲတို့လေမြန်အခုကျွန်တော်ဗမာပြည်မှာရှိတဲ့လေဒီလေကြောင်းလိုင်းတွေမှာ domestic airline တွေမှာမောင်းနေပါတယ်တချို့ဆိုလို့ရှိရင်ဟလာ MNE မှာ Boeing 737အောင်မောင်းနေပါတယ်ကျွန်တော်အမေရိကန်အားရတဲ့ဂုဏ်ယူတဲ့ဒီကလေးတွေအတွက်လေเนาะကျွန်တော်စိုက်ခဲ့တဲ့အပင်ကနေတီးလာတဲ့အသီးလေးတွေပေါ့เนาะအဲ့တော့အခုအတိုင်းပြောရမယ်ဆိုလို့ရှိရင်တော့ဒီလေရင်မောင်းတင်တန်းတက်ပြီးရင်အလုတ်ကန်ရနိုင်သလားဆိုတော့ကျွန်တော်ကတော့ရနိုင်တယ်လို့ပဲပြောမယ်ရမယ်လို့တော့ကျွန်တော်မပြောဘူးပေါ့နော်နောက်တစ်ခုကျွန်တော်ဒီနေရာမှာထပ်ပြီးပြောချင်တာကအခုဒီအမေရိကန်တင်တန်းကြောင်းကိုသွားမယ်ကလေးတွေဒီအလုတ်ရမယ်နော်အရင်ကျွန်တော်မပြောခဲ့ဘူးနော်အခုကျွန်တော်ပြောပြီးဒီကလေးတွေကိုအမေရိကန်မှာကျွန်တော်ကြောင်းကအလုတ်ပေးပါမယ်နော်သူတို့ကိုကျွန်တော်တို့ဒီကနေပြီးတော့ဒီ American နိုင်ငံ immigration F1 visa program ဆိုတာကိုသူတို့ဝင်ရပါမယ်เนาะဒီ F1 ရတဲ့ကလေးတွေဒီ American နိုင်ငံမှာသင်တန်းပြီးတဲ့အခါမှာနောက်ထပ်2နှစ် American မှာအလုပ်လုပ်ခွင့်ရှိပါတယ်အဲ့တော့အလုပ်လုပ်ခွင့်ရှိတယ်ဆိုတော့ကျွန်တော်ចောင်းကနေပြီးတော့အလုပ်ပေးပါမယ်เนาะကျွန်တော်ចောင်းမှာသူတို့တွေဟလာသူတို့တော်ရင်တော်တယ်လို့ပေါ့เนาะအဲ့တော့တိတ်ညံ့တဲ့ကလေးဆိုတော့လည်းကျွန်တော်အလုပ်မပေးနိုင်ဘူးเนาะအဲ့တော့ကျွန်တော်ចောင်းသားတွေစူးစမ်းမယ်ဟလာသူတို့တော်တယ်ဆိုရင်ကျွန်တော် America မှာ2နှစ်ကျွန်တော်ကအောင်းအောင်းချင်းကျွန်တော်အလုပ်ပေးပါမယ်
ဟုတ်ကဲ့ပါအခုလိုမျိုးဆက်ရှိလက်ရှိဖြစ်ကြပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်ကလည်းအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ဒေါခင်ဆိုးဝင်းစီစဉ်တင်ဆက်တဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဝနီညနဲ့တနင်္လာမနက်ခင်းနေ့မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။ VOA American တန်ခါနေ2016ခုနှစ်ဒီဇင်ဘာလ4ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အခုအရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာဖြစ်ပါတယ်။နားဆင်ရအောင်ပါရှင်။
ရှင် VOA ရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာရေးလာတဲ့သောရရှင်ရဲ့အမှတ်ချက်စကားတွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေဝေမျှပြန်ကြားပေးပါမယ်နော်နောက်ပိုင်းမှာတော့အနောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြန်မာသချင်းလေးတပုတ်ကိုလည်းမြစ်တာတေးလက်ဆောင်ဖြစ်နေနောက်ပိုင်းမှာနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးသွားချင်ပါတယ်ကျွန်မနီလာမြင့်မှာဆက်ပြီးရေးလာတဲ့သောရရှင်ကသတင်းတွေကိုနေ့စဉ်ပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တချို့သတင်းတွေကို Facebook မှာကြည့်လိုက်ရပေမဲ့ Like မကောင်းလို့မကြည့်လိုက်ရတာလည်းရှိပါတယ်တဲ့ဖြစ်ပါရောက်နေတယ်ကျမတို့လိုမြန်မာတွေအတွက် VOA ကအထူးကိုလိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ကိုမမြင်ရမတွေ့ရမကြားရမသိရတဲ့အရာတွေအားလုံးကို VOA သတင်းကတဆင့်ကြားရမြင်ရတွေ့ရမှလို့ပါ။ဒါကြောင့်မလို့အထူးကိုဝမ်းသာပီတိဖြစ်ရပါတယ်လို့ဆိုပါတယ်။ဟုတ်ကဲ့နိုင်ငံသားမှနေပြီးတော့ live မကောင်းလို့မကြည့်လိုက်ရတာဆိုတော့ဘဲကများပါလေလို့စဉ်းစားမိပါတယ်နော်။မြန်မာပြည်ထဲမှာဆိုရင်တော့ကျမတို့ Facebook ကအဆင်မပြေနေတဲ့အခုဆိုရင် DVV ရုပ်မြင်သံကြား line ကနေတဆင့် VOA အစီအစဉ်တွေကိုတနေ့ကိုနှစ်ခါထုတ်လွှင့်ပေးနေပါတယ်။ညာညာ10နာရီနောက်ပြီးတော့နောက်တစ်နှစ်မနေ့9နာရီအစီအစဉ်မှာကျမတို့နေ့စဉ်9နာရီခွဲမှာထုတ်လွှင့်ပေးသွားတဲ့အစီအစဉ်တွေကိုပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။သောရရှင်တွေအားလုံးသိကြတဲ့အတိုင်းပဲ Facebook ကနေပြီးတော့လည်းကျမတို့ထုတ်လွှင့်စီနဲ့တပြိုင်နက်တည်းဓာတ်ရိုက်ဖမ်းယူပြီးတော့ကြည့်ရှုနိုင်ပါရဲ့နော်။မနီလာမြင့် VOE ကိုအားပေးတယ်ဆိုလို့အထုကိုဝမ်းသာရပါတယ်။ဒါနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ထက်ကစာတချို့ကိုအခုပြောပြပေးသွားချင်ပါသေး။ VOE ကိုစာရေးပြီးတော့မကြာခဏအဆွေးနွေးရတဲ့သောရရှင်မောင်တက်တနာကလည်းအခုတစ်ခေါက်မှတော့ဒီမြန်မာနိုင်ငံမှာအစိုးရသက်တက်လာပြီးတော့နောက်ပိုင်းနိုင်ငံရေးအခင်းချင်းအစ်တချို့နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာပါသေး။
ဒေါ်ဆန်းစုကြည်လက်ထက်ကုလသမဂ္ဂနဲ့မြန်မာနိုင်ငံဆက်ဆံရေးအခြေအနေကပိုပြီးတိုးတက်ကောင်းမွန်လာနိုင်တယ်လို့ယူဆမိပါတယ်။အကြောင်းကတော့ဒေါ်ဆန်းစုကြည်ဟာကုလသမဂ္ဂမှာအမှုထမ်းခဲ့ဘူးတဲ့ပြင်မြန်မာဒီမိုကရေစီရေးလှုပ်ရှားတဲ့ကာလတစ်လျှောက်လုံးမှာလည်းကုလသမဂ္ဂထွေထွေတွင်မှုချုပ်တွေနဲ့ရောမြန်မာပြည်ဆိုင်ရာလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးကော်မရှင်နာတွေနဲ့ရောမြန်မာဒီမိုကရေစီရေးနဲ့လူ့အခွင့်အရေးဆိုင်ရာပြဿနာရပ်တွေကိုချိန်ဖန်များစွာတွေးဆဆွေးနွေးထားပြီးဖြစ်တာကြောင့်ကုလသမဂ္ဂရဲ့အားသာချက်အားနည်းချက်တွေကိုသိရှိထားပြီးဖြစ်လို့ပါပဲ။အထူးသဖြင့်ဒေါ်ဆန်းစုကြည်ဟာကုလသမဂ္ဂနဲ့ဆက်ဆံရမှာအရင်စစ်အစိုးရကိုယ်စားလှယ်တွေနဲ့ဝန်ကြီးတွေလိုတဦးတစ်ဖွဲ့ရဲ့အခွင့်အာဏာနဲ့အကျိုးစီးပွားအပေါ်အခြေခံထားပြောဆိုဆက်ဆံမှာမဟုတ်ပဲတိုင်းပြည်နဲ့လူမျိုးပေါ်အခြေခံထားပြီးအချုပ်အနှောင်ကင်းစွာပြောဆိုဆက်ဆံမှာဖြစ်တဲ့အတွက်ကုလသမဂ္ဂနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးဟာတိုးတက်ကောင်းမွန်လာနိုင်တယ်လို့ယုံကြည်မိပါတယ်အာမနာရန်ပြောရရင်စစ်အစိုးရလက်ထက်ဝန်ကြီးတွေကိုယ်စားလှယ်တွေနဲ့အမေစုရဲ့ဂုံတရင်နဲ့အချိန်ဝါကမိုးနဲ့မြေလိုကွာခြားနေတာကိုကကုလသမဂ္ဂနဲ့မြန်မာဆက်ဆံရေးပြည်ပြစ်ကောင်းမွန်လာတဲ့အချက်တစ်ချက်လို့ပဲယူဆမိပါတယ်ခင်ဗျာ
။ဒါကတော့ VOA သောရရှင်မောင်တက်တနာသူ့ရဲ့ကိုပိုင်တင်ပြယူဆချက်နိုင်ငံရေးအမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောလာခဲ့တာဖြစ်ပါတယ်ရှင်။နောက်ထပ် Facebook စာမျက်နှာပေါ်မှာရေးလာတဲ့သောရရှင်ရဲ့ကိုပိုင်ယူဆချက်တစ်ခုကိုလည်းပြောပြပေးချင်ပါတယ်။သူကသောရရှင်တန်ဝင်ဖြစ်ပါတယ်သူကတော့အစိုးရသက်တက်ပြီးကလေးကမြန်မာနိုင်ငံတိတ်ပြီးတိုးတက်ပြောင်းလဲလာတာမတွေ့ရလို့အစိတ်ပြက်နေတဲ့ပုံပေါက်ပါတယ်နော်။
VOA တရားကြီးကွင်းအောင်စူးစမ်းဖန်တီးပေးတာအရန်ဝန်တာပါတယ်အမေစုလည်းနိုင်ငံတကာနဲ့တော့ဆွေးနွေးတာတွေ့ပါတယ်တိုင်းပြည်ကတော့စိတ်ပြီးပြောင်းလဲတာမတွေ့ရပါဘူးတိုးတက်တာလည်းမတွေ့ရဘူးဒုက္ခသည်တွေတွေ့လာတာတွေ့ရတယ်ရှမ်းပြည်ကချင်းပြည်ရခိုင်ပြည်တွေမှာဘာတွေလုပ်နေလဲဆိုတာကိုပြည်သူကိုစဉ်းပြပေးစေချင်ပါတယ်သာမန်ပြည်သူတွေစိတ်ကုန်နေကြပါပြီ
VOA တော်ရရှင်ကိုတန်းဝင်းဒါ Facebook စာမျက်နှာပေါ်မှာသူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုအများသိအောင်ထုတ်ဖော်လာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုအနောက်တိုင်းတေးလေးတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်ရှင် Billboard Hot Up Season 100ဆီမှာထိတ်ဆုံးကိုရောက်နေတဲ့သချင်းနဲ့ဖြော်ပြပေးချင်တာပါ Black Beatles လို့နာမည်ပေးထားတဲ့သချင်းကိုတော့ American အမျိုးသား2ဦးရဲ့ Hip Hop အဖွဲ့ဖြစ်တဲ့ Ray Schumer ကတည်ဆိုထားတာဖြစ်ပါတယ်2016 September 23ရက်နေ့မှာထွက်သွားပြီးတော့သူ့ရဲ့ဒုတိယတေးတပြား Schumer Life 2တပြားတွေကနေပြီးတော့တပုတ်ချင်းစီထွက်တဲ့တေး3ပုတ်မြောက်ဖြစ်ပါတယ်အခုသချင်းထဲမှာ American Rapper Gucci Mane ကလည်းပါဝင်ပြီးတော့တည်ဆိုထားတာပါ Ray Schumer အဖွဲ့ရော Gucci Mane အတွက်ပါ US Billboard Hot 100 CNN ကိုပထမဦးဆုံးဝင်တဲ့တပုတ်ချင်းထွက်သချင်းလည်းဖြစ်ပါတယ်ဒါပြင်ဒီသချင်းကဩစတြေးလျ၊နယူးဇီလန် UK နဲ့ကနေဒါနိုင်ငံတို့မှာပါအကောင်းဆုံးတေးဆဲဘုတ်စီးရဲနဲ့ကိုပထမအဦးဆုံးဝင်တဲ့သူရဲ့သချင်းလည်းဖြစ်ပါတယ်။သချင်းဝေဖန်ရေးသမားတွေကတော့ဒီသချင်းကလူငယ်ဆန်နဲ့လူငယ်တွေအားလုံးနားထောင်လို့ရနိုင်မယ့်သချင်းဖြစ်တယ်လို့ဝေဖန်ကြပါတယ်။ရေရှုမတ်အဖွဲ့ရဲ့ညီကို2ယောက်နဲ့ Gucci Mane တွဲဖက်သူဆိုထားတဲ့ဒီသချင်းကိုဝယ်ယူမှုပေါင်းကနိုဝင်ဘာလလယ်မှာ4သိန်းခွဲနီးပါးရှိသွားခဲ့တာပါ။ကဲ Billboard Hot 100အစီအမံနံပါတ်1ဖြစ်နေတဲ့ Ray Schumer အဖွဲ့ရဲ့ Black Beatles တချင်ကိုနားဆင်ကြကြပါဦးနော် Black Beatles in the city be back immediately to confiscate the money Ray Schumer Wow My will You sent flowers but you said you didn't receive But you said you didn't mean There's a real crowd please Small world all the friends know of me Young bull living like an old geese Quick release the cash watch it fall slowly Frat girl still trying to get even Haters mad for whatever reason Smoke in the air binge drinking They lose it when the DJ drops the knee Getting so gone to explain I'm a black beetle cream seats in the regal rocking John Lennon lenses like to see him spread eagle took a beer to the club and let a party on the table screaming everybody's famous like clockwork I blow it all then get some more get you somebody that can do both black beetle's got the babe's belly rolling she thinks she love me I think she trolling that girl is a real Watch it fall slowly Frat girl still trying to get even Haters mad for whatever reason Smoke in the air, binge drink They lose it when the DJ drops the knee
Came in with two girls look like strippers in their real clothes A broke broke and only point me to a rich
American ကဟစ်ဟော့လူငယ်လေးနှစ်ယောက်နဲ့ဖွဲ့စည်းထားတဲ့ Ray Schumer အဖွဲ့ရဲ့ Black Beatles ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်မြန်မာတိချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမြစ်တာတိလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်နော်အခုတော့တော်ရရှင်တွေရဲ့အရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ညောင်မျိုးကနိုင်ငံသားတွေအလားများတဲ့လန်ဒလန်မှာရေစိုးတွေကြောင့်အခက်ကြုံနေရတဲ့အဆိုင်တွေကိုစားရေးလာပါတယ်ဆိုတော့ကိုဆူဆူစာရေးပို့လာတဲ့အရင်ဖွင့်စာကိုဖော်ပြပေးခြင်းပါတယ်ရှင်ဟုတ်ကဲ့ပါသူတို့ဘယ်လိုများအခက်ကြုံနေရလဲကြည့်ရအောင်ပါနော်
VOA ခင်ဗျာကျွန်တော်တို့ကတော့မန္တလေးတိုင်းဒေသကြီးရဲ့ရှေးဟောင်းရင်ကျေးမှုနယ်မြေညောင်မျိုးသီရိပစ္စည်းအမှတ်လေးလမ်းမှာမြန်မာအမတ်တရလက်ဆောင်ပစ္စည်းရောင်းဆိုင်အမှုပညာပြာခန်းနဲ့စားသောက်ဆိုင်ဖွင့်ထားကြတဲ့သူတွေပါခင်ဗျာကျွန်တော်တို့ဆိုင်နေရှိတဲ့လမ်းလေးကိုနိုင်ငံသားတွေကတော့ Night Market Street ညာစည်းတန်းလို့လည်းခေါ်ကြပါတယ်ဒီမှာကျွန်တော် VOA ကနေသက်ဆိုင်ရာအရာရှိတွေသိအောင်ပြောချင်တာကကျွန်တော်တို့ရဲ့ဒီအမှတ်လေးလမ်းပေါ်ကိုရေတန်းဆက်ယုံတစ်ခုကစွန့်ပစ်ရေစိုးတွေနေ့စဉ်ဖောက်ချနေတဲ့ကိစ္စပါဒီရေစိုးတွေဟာလမ်းဘေးကကျွန်တော်တို့ဆိုင်ရှိတွေမှာအိုင်ထွန်းနေပြီးကားတွေဖြတ်သွားတဲ့အခါတိုင်းမှာလဲနိုင်ငံသားတွေအပါအဝင်ဈေးဝယ်သူလိလာသူတွေကိုပွဲရီစင်စေပါတယ်လမ်းကလည်းပြင်းပြီးကားသာဆိုပေမဲ့အဲ့ဒီရေတွေကြောင့်နည်းနည်းတောင်ပြတ်လာပါပြီဒီကိစ္စကိုသက်ဆိုင်ရာကိုလည်းတိုင်ကြားထားပြီးတာတစ်ချိန်မကတော့ပါဘူးမြို့နယ်နဲ့ခရိုင်စီမံတာယာရေးကော်မတီရုံးကို၃ချိန်တိုင်ကြားပြီးရက်ွက်အုပ်ချုပ်ရေးမှူးစီကိုလည်းအချိန်ချင်းအကြောင်းကြားခဲ့ပါတယ်ဒါပေမဲ့အခုထိလည်းထိထိရောက်ရောက်ဖြေရှင်းပေးတာမရှိပါဘူးဒီကိစ္စကိုတာဝန်ရှိသူတွေအများဆုံးဖြေရှင်းပေးပါလို့ဒီနေရာကနေပန်ကြားပါတယ်ခင်ဗျာ
ဒီရေဖွင့်စာရေးလာတဲ့ကိုဆူဆူကသူတို့ကြုံနေရတဲ့ဒီရေတွေလမ်းမပေါ်မှာစီစဉ်ပြီးတော့ဒီဘွက်တွေလည်းဆင်လို့ဒုက္ခတွေများနေရပါတယ်ဆိုပြီးတော့ဒီဖြစ်နေတဲ့ပုံတွေကိုလည်းတပ်ပုံနဲ့တကွဗီဒီယိုကိုစာရေးပြီးတော့ပို့လာတာပါသက်ဆိုင်ရာအများဆုံးသိရှိပြီးတော့ဒီကိစ္စကို တင်တော်သလိုအများဆုံးကင်တွယ်ဖြည့်ရှင်းနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ VOE သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။ဒေးတောင်းလာတဲ့သောရရှင်တွေအတွက်လည်းအလှည့်ပေးချင်ပါတယ်နော်။မော်ဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်ရှင်။တချင်းလက်ဆောင်ပါလာသူကမောင်ရန်နိုင်ဦးဖြစ်ပါတယ်သူကအခင်မင်းဆုံးဆရာမဒေါ်နန်းအီနဲ့သားသမီးတွေကိုရည်စရာမောစရာတွေပြောတတ်တဲ့ဆရာမဒေါ်ခင်ရွယ်ဦးတို့မိသားစုတွေဖြစ်တဲ့ဦးမြင့်ဆွေ IPA တို့ A ပိန်တို့အတွက်ပြီးတော့လေးလိုင်းကပြည်ဧသက်တွေအတွက်လည်းခင်မင်မှုဒေးလက်ဆောင်ဖြစ်နေမြစ်တာဒေးလက်ဆောင်တစ်ပုတ်ပါကျင်ပါတယ်ဆိုပြီးတော့ဆိုလာပါတယ်ဒီတော့ရှင်မောင်ရန်နိုင်ဦးကစောင်းရာတီရောက်လာပြီဆိုတော့စောင်းတချင်းတစ်ပုတ်အနေနဲ့စိုးစန္နာထုံးတည်ဆူထားတဲ့စောင်းမီဆိုတဲ့တချင်းလေးကိုမြတ်တာတေးလက်ဆောင်ဖြစ်နေပါခြင်းမာရေတဲ့မဖြစ်မနေလွှင့်ပေးပါတဲ့ဟုတ်ကဲ့ပါကိုရန်နိုင်ဦးရေကျမတို့ဒီဇင်မာလာတရနေ့ကစပြီးတော့ဟိုဒီသောရရှင်တွေလည်းဒီစောင်းရာတီအချိန်ခါနဲ့ကိုက်ညီအောင်လို့စောင်းတေးလက်ဆောင်လေးတွေနောက်ပြီးတော့ခရစ်စမတ်အချိန်ခါခရစ်စမတ်တေးလက်ဆောင်နောက်တော့နှစ်တကူအချိန်ခါရောက်ရင်လည်းနှစ်တကူတေးလက်ဆောင်လေးတွေကိုအလဲကြထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်နော်ဒီမှာကိုရန်နိုင်ဦးတောင်းဆိုထားတဲ့ဒီစောင်းမီတချင်လေးကိုလည်းထုတ်လွှင့်ပေးဖို့ရွေးချယ်ထားပြီးသားပါဒါကြောင့်မလို့ဒီဈာရက်တင်မှာကျမတို့နေ့စဉ်နေ့တိုင်းထုတ်လွှင့်ပေးနေတာကိုစောင့်မျှော်နားဆင်ပါလို့ပြောချင်ပါတယ်။ဒီနေ့တော့ကျမဆောင်းတင်မဟုတ်တဲ့တချင်းလေးတစ်ပုတ်မြန်မာပြည်ကပေးစာများမြေတားတေးလက်ဆောင်ကဏ္ဍကနေထုတ်လွှင့်ပေးချင်ပါတယ်ရှင်။တချင်းဟောင်းလေးတစ်ပုတ်ကိုခုခေတ်အစိုးရကောင်မလေးတယောက်ကပြန်ပြီးတော့တည်ဆူထားတာဖြစ်ပါတယ်။တကယ်တမ်းကျတော့အဖေးရဲ့တချင်းကိုတမိကပြန်ဆူထားတာပါ။နည်းနည်းလေးမူလေးကိုပြောင်းပြီးတော့ပြန်ဆူထားတာမလို့ခုခေတ်လူငယ်တွေလည်းကြိုက်ကြမယ်ထင်ပါတယ်။ချစ်ကောင်းတည်ဆူထားတဲ့ချစ်ကြညာစာတန်းဆိုတဲ့တချင်းကိုသမီးဖြစ်တဲ့အင်ချစ်ကပြန်ဆိုထားတာဖြစ်ပါတယ်ဒီသချင်းလေးကိုတေးတောင်းတဲ့သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်ညာစာရန်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ရဲ့ VOA Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
တန်တရာဟာချိန်ချိန်လဲအောင်မလားနာအတချမ်းမင်းတို့ချစ်တဲ့အော်နာလေးနိုင်ပါ
မရေသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်။ဒေါအောင်ဆန်းစုကြည်စိန်ခေါ်မှုတွေကိုကြော်လွှားနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲ့ရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။နှစ်ပေါင်း90ကျော်အတွင်းသမိုင်းဝင်အပြောင်းလဲလဲဖြစ်နိုင်ငံတကာရဲ့အံ့ဩချီးကျူးပွဲလဲဖြစ်ခဲ့တဲ့မြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်ခဲ့တာရှစ်လတာကြာမြင့်ခဲ့ပြီးနောက်ကုစုစိန်ခုံမှုအသစ်တွေနဲ့ရင်ဆိုင်နေရပါပြီ2015ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြတ်သတ်အနိုင်ရပြီးနောက်အသွင်ကူးပြောင်းရေးတကယ်ဖြစ်လာမှာလားညင်ညင်သာသာဖြစ်မှာလားအစိုးရအဖွဲ့တွေရောတကယ်ပေါ်ပေါက်မှာလားစတဲ့ဆွေးနွေးမှုတွေဟာ2016ဧပြီလ1ရက်နေ့အစိုးရအဖွဲ့တွေပေါ်ပေါက်လာပြီးနောက်ပိုင်းမှာတဖြည်းဖြည်းလျော့ပါသွားခဲ့ပါတယ်ဒါပေမဲ့အစိုးရသက်တမ်းရှစ်လတာကာလကြာလာပြီးဖြစ်တဲ့ဒီကနေ့ချိန်မှာတော့စိန်ခေါ်မှုအသစ်တွေရင်ဆိုင်လာရပြီးအစိုးရအသစ်ဟာအဲ့ဒီစိန်ခေါ်မှုတွေကိုအောင်အောင်မြင်မြင်ရင်ဆိုင်ကျော်လွှားနိုင်မှာလားမတည်မငြိမ်ဖြစ်ပြီးစေအုပ်ချုပ်ရေးစီကိုနောက်ကျောင်းပြန်လှည့်သွားနိုင်စရာအခြေအနေတွေဖြစ်ပေါ်လာမလားဆိုတဲ့စိုးရိမ်မှုတွေတစ်ခါပြန်ပြီးဖြစ်ပေါ်လာစေပါတယ်အစိုးရအသစ်ဘယ်လိုစိန်ခေါ်မှုတွေရင်ဆိုင်နေရသလဲဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားနိုင်မှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
NLD အစိုးရအဖွဲ့အစ်ရင်ဆိုင်ရတဲ့စိန်ခေါ်မှုပြဿနာတစ်ခုကတော့ရခိုင်ပြည်နယ်ကဘင်္ဂါလီရိုဟင်ဂျာပြဿနာဖြစ်ပါတယ်။မောင်းတော်နယ်စပ်ဘက်မှာရဲတပ်ဖွဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရရဲတပ်ဖွဲ့ဝင်တချို့ကြာဆုံးဒဏ်ရာရပြီးတဲ့နောက်တပ်မတော်ဘက်ကအကြမ်းဖက်မှုနှိမ်နင်းရေးနယ်မြေတည်ငြိမ်ရေးစစ်ဆင်ရေးတွေဆင်နွှဲချိန်ဒေသခံမွတ်စလင်အမျိုးသမီးတွေကိုမရင်းကျင်နေရွာတွေကိုမီးတိုက်တယ်ရွာသားတွေကိုတပ်ဖြတ်တယ်စတဲ့ဆွဆွဲမှုတွေပေါ်ပေါက်နိုင်ငံတချို့မှာမြန်မာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကျင်းပနေတာကိုကြုံနေရတဲ့အခြေအနေလေးဖြစ်ပါတယ်။ဒီအခြေအနေဟာနိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့ရဲ့ကောင်းမွန်ပြီးသားနိုင်ငံတကာပုံရိပ်ကိုထိခိုက်စေနိုင်တဲ့အနေအထားမျိုးလေးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နောက်ထပ်ရင်ဆိုင်ရတဲ့စိန်ခေါ်မှုကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အစွမ်းကုန်တည်ဆောက်နေတဲ့ကြားကတိုင်းရင်းသားတွေနဲ့လက်နက်ကိုင်တိုက်ပွဲတွေပြန်ပြီးပေါ်ပေါက်လာတဲ့ပြဿနာပဲဖြစ်ပါတယ်။ဒီတစ်ချိန်ပေါ်ပေါက်လာတဲ့ပြဿနာကတက်မတော်ကနေလက်နက်ကင်တိုင်းရင်းသားတပ်ဖွဲ့တွေကိုတွားပြီးတိုက်ခိုက်တာမျိုးမဟုတ်ပဲလက်နက်ကင်တိုင်းရင်းသားတွေကတက်မတော်တပ်စခန်းတွေရဲကင်းစခန်းတွေနဲ့စီးပွားရေးအချက်အချာကြတဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကမူဆယ်105မိုင်ကုံတွယ်ရေးဇုံတွေကိုဝင်ရောက်တိုက်ခိုက်ခြင်းပဲဖြစ်ပါတယ် KIA ကချင်လက်နက်ကင်တပ်ဖွဲ့ဦးဆောင်တဲ့ကိုကန့်နဲ့တအောင်ပလောင်တပ်ဖွဲ့တွေပူပေါင်းတိုက်ခိုက်ကြတဲ့အခုတိုက်ပွဲတွေဟာတက်မတော်ရဲ့သူတို့ပေါ်တိုက်ခိုက်မှုတွေကိုပြည်သူတွေနဲ့နိုင်ငံတကာကသတိပြုမိသွားအောင်ကန့်သက်စစ်ဆင်နွှဲရတာပါလို့ကြေညာထားပေမဲ့တကယ်တကယ်ဥတီချက်ဟာမြန်မာနိုင်ငံရဲ့စီးပွားရေးကိုပါထိခိုက်အောင်ရည်ရွယ်ပုံရပါတယ
်မန္တလေးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးနဲ့နယ်စပ်လမ်းတွေပေါ်ကတံတားတွေကိုဖျက်ဆီးရုံမကအဲ့ဒီလမ်းတွေပေါ်မှာကုန်စည်ကူးသန်းမှုအပါအဝင်ဘလို့ကားတွေမှမသွားရဲမလာရဲအောင်ဒါစီတိုက်ခိုက်မှုတွေလုပ်နေကြလို့ပါပဲပြောရရင်အခု KIA ဦးဆောင်တဲ့လက်နက်ကင်တိုင်းသားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုဟာရိုးရိုးတိုက်ပွဲတွေမှာမြန်မာနိုင်ငံရဲ့အဓိကနယ်စပ်ကုန်သွယ်ရေးလမ်းကိုဖျက်တောက်ပြီးနိုင်ငံစီးပွားရေးကိုပါထိခိုက်အောင်ရည်ရွယ်တာဖြစ်ပုံရပါတယ်။ NLD အစိုးရကြုံနေရတဲ့ကြီးမားနှက်ဆိုင်တဲ့စိန်ခေါ်မှုတစ်ခုကတော့စီးပွားရေးတိုးတက်အောင်မစွမ်းဆောင်နိုင်သေးတဲ့ပြဿနာဖြစ်ပါတယ်။အစိုးရအဖွဲ့အစ်တက်လာတာရှစ်လကျော်လာသည့်အထိအောက်ခြေစင်းသားပြည်သူတွေဓာတ်ရိုက်အကျိုးခံစားနိုင်တဲ့အလုပ်ကင်သစ်တွေဖော်ထုတ်ပေးတာလောက်ခလာစားတိုးမြင့်အောင်ဖန်တီးပေးတာကုံစင်းနှုံးတည်ငြိမ်အောင်စီမံခန့်ခွဲတာစတာတွေမစွမ်းဆောင်ပေးနိုင်သေးပါဘူးအဲ့ဒီလိုမစွမ်းဆောင်ပေးနိုင်သေးတာရဲ့အကျိုးဆက်ဖြစ်ရာဇဝမှုထူပြောလာတဲ့ပြဿနာကိုပါရင်ဆိုင်နေရပါတယ်ဒါကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းဝန်ခံထားပြီးဖြစ်ပါတယ
်မွေးပူရကင်းမောက်ဆိုသလိုပါပဲရာဇဝမှုထူပြောရတဲ့အထက်တက်ငယ်မရိမှုတွေညားပြားလာပြီးမကြောက်ဝင်မနာတာရာဇဝမှုကင်းတွေပေါ်ပေါက်လာတာကလည်းNLD အစိုးရအပေါ်ပြည်သူတွေအပြစ်တင်စရာစိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။အခုဆိုမြို့ကြီးတချို့မှာတက်ငယ်မရိမှုစန့်ကျင်ရေးကျူးလွန်သူတွေကိုတေဒံအပါအဝင်ကြီးလေးတဲ့ပြစ်ဒဏ်ပေးရေးဆန္ဒပြပွဲတွေကျင်းပနေတဲ့အချိန်လေးဖြစ်ပါတယ်။ဒါကလည်း NLD အစိုးရကိုစိန်ခေါ်နေတဲ့ပြဿနာတစ်ခုဖြစ်ပါတယ်။တိုင်းပြည်ဟာအန္တရာယ်တွင်းထဲကြာလူနီးနေပြီးရခိုင်ပြည်နယ်မောင်းတော်ဘက်ကပြဿနာဆိုရင်ပြည်ပပြောကပါနေတယ်။ဒါကြောင့်ကာလုံလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ပေးဖို့တောင်းဆိုတဲ့ပါတီမျိုးတွေရှိလာတဲ့စိန်ခေါ်မှုပြဿနာလည်းရှိလာပါတယ်။ အဓိပ္ပာယ်ကတော့ NLD အစိုးရဟာတိုင်းပြည်ကိုတည်ငြိမ်အောင်မအုပ်ချုပ်နိုင်ဘူးဒါကြောင့်တက်မတော်စစ်ကောင်းဆောင်တွေလွှမ်းမိုးထားတဲ့ကာလုံအစည်းအဝေးခေါ်ပါလို့အဲ့ရင်တက်မတော်ကတိုင်းပြည်ကိုပြန်အုပ်ချုပ်ခိုင်းပါဆိုတဲ့သဘောမျိုးပါပဲဒီစိန်ခေါ်မှုကတိုင်းပြည်အတွက်ပိုးပြီးအန္တရာယ်ကြီးပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဒုံဆန်းစုကြည်ကတော့လက်ရှိကြုံနေရတဲ့စိန်ခေါ်မှုပြဿနာတိုင်းကိုအကောင်းဆုံးကျော်ဖြတ်နိုင်အောင်စူးစမ်းနေတာတွေ့မြင်ရပါတယ်လူဝင်ကြပင်ကလေးပြဿနာဆိုရင်ကုလသမဂ္ဂထွေထွေတွင်းမှုချုပ်ဟောင်းဦးဆောင်တဲ့အကြံပေးကော်မတီခန့်အားတာဝန်ပေးထားသလိုဒုသမ္မတဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရက်ကိုလည်းဖွဲ့စည်းတာဝန်ပေးထားပြီးပါပြီနိုင်ငံတချို့အဖွဲ့အစည်းတချို့ရဲ့ဆွတ်ဆဲမှုတွေနဲ့ပြည်တွင်းကမြို့သားရေးဝါဒီတွေရဲ့ဖိအားတွေကြားအဲ့ဒီစိန်ခေါ်မှုပြဿနာကိုအောင်မြင်အောင်ဖြေရှင်းနိုင်အောင်စူးစမ်းပါလိမ့်မယ်လက်နက်ကိုင်တိုင်းသားတွေရဲ့တိုက်ခိုက်မှုပြဿနာကိုလည်းဒီပေါင်းစုံနဲ့ပြည်လဲအောင်စူးစမ်းနေသလိုစီးပွားရေးတိုးတက်မှုနှေးကွေးနေတဲ့ပြဿနာကိုလည်းကြော်လွှားနိုင်အောင်စူးစမ်းနေတာတွေ့ရပါတယ်မြန်မာနိုင်ငံမှာနောက်ကျောင်းပြန်မလှည့်ဆရာနာရှင်စနစ်ထပ်မပေါ်လက်ရှိစိန်ခေါ်မှုပြဿနာတွေကိုအောင်အောင်မြင်မြင်ကြော်လွှားနိုင်ရေးဟာတမတော်က NLD အစိုးရရဲ့အကောင့်ထဲပေါ်ဆောင်ရွက်နေမှုတွေကိုဘလောက်ပူပေါင်းဆောင်ရွက်နိုင်မလဲလက်ရှိအစိုးရအဖွဲ့တာဝန်ယူထားသူတွေဘလောက်အရေးချင်းရှိမလဲဆိုတဲ့အပေါ်မှာမူတည်နေမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်သောတာရှင်များရှင်လာမယ့်အင်္ဂါညဒိုင်ရီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးကြဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ကြရအောင်ပါ
ရရှိမှန်းဆက်ပြီးမြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုလို့ခေါ်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတပ်ကြားတိုက်ပွဲတွေပြန်ဆသလိုမွန်ဂိုမျိုးပေါ်ထီအောင်နှစ်ဖက်တိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းကကြော့ပြန်စစ်ပွဲတွေဟာလက်ရှိညဉ့်ညဲအီလုပ်ငန်းစဉ်ပေါ်မှာဘလောက်ထိတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ညပိုင်းဒိုင်ရီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်ပါဝင်ဆွေးနွေးမြင်းမြန်လို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားကြမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာ VOA ကခေါ်ယူမှာဖြစ်ပါတယ်။မိမိတို့မီးမြန်းလူရာ၊ဆွနိလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bummies@voanews.com ဖြစ်ပါတယ်။ပါဝင်ဆွနိမီးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါစီရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ပိုလန်နိုင်ငံကလေးတန်းကလေးညံကြီးရှင်လေးဟာအသက်6နှစ်အရွယ်မှာမူလာတန်းကျောင်းတက်ရင်နဲ့နီးပညာတက္ကသိုလ်တက်ဖို့အစိုးရရဲ့ပညာတော်သင်ဆုရသွားခဲ့ပါတယ်။မြမားနဲ့ပြင်သစ်ချစ်ကြီး55နှစ်ပြည့်အထိမ့်မတ်အနေနဲ့ပြင်သစ်ရုပ်သေးအဖွဲ့ကဝါးနဲ့ရက်လုထားတဲ့အမြင့်ပေ20လောက်ရှိတဲ့ရုပ်သေးရုပ်ကြီးနှစ်ရုပ်ကိုရန်ကုန်မြို့လူစီကားတဲ့နေရာတွေမှာလှည့်လည်ပြသခဲ့ပါတယ်ဒီလိုမျိုးထူးခြားစံပြသတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့ကိုငိမ့်ညံတို့ကတင်ဆက်ထားပါတယ်ရှင
်ပိုလန်နိုင်ငံကညံကြီးရှင်ကျောင်းသားလေးတယောက်ကိုပိုလန်ဆိုရကတက္ကသိုလ်တက်ဖို့အတွက်ပညာသင်ဆုချင်းမြင့်လိုက်ပါတယ်။ခမီးဖရွန်စကီဟာအသက်6နှစ်အရွယ်ပဲရှိသေးတဲ့လေးတန်းကျောင်းသားလေးပါ။သူ့ရဲ့အတန်းချိန်တွေကိုမူလာတန်းကျောင်းနဲ့တက္ကသိုလ်ကျောင်းမှာတက်ရမှာဖြစ်ပါတယ်။သူဟာအသက်3နှစ်အရွယ်မှာဆက်ရုပ်တရုပ်ကိုတီထွင်နိုင်ခဲ့သူဖြစ်ပြီးတော့အခုအသက်6နှစ်အရွယ်မှာတော့ဤပညာတက္ကသိုလ်စတက်နေပါပြီ။သူဟာသင်ချာယူပဗေဒနဲ့အီလက်ထရောနစ်ဤပညာတွေကိုလေ့လာရတာကိုဝါသနာပါပါတယ်။ပိုလန်နိုင်ငံရဲ့အသက်အငယ်ဆုံးတက္ကသိုလ်ကျောင်းသားဖြစ်တဲ့ဖရွန်စကီကျောင်းသွားတဲ့အခါလူတွေကသူ့ကိုအာရုံစိုက်နေကြတဲ့အတွက်ဘလို့ရင်ဆိုင်ရသလဲဆိုတာမေးကြည့်တဲ့အခါမှာတော့သူကအားလုံးအစဉ်ပြေပါတယ်တက္ကသိုလ်မှာအချစ်ဆုံးတငယ်ချင်းတယောက်တောင်ရနေပါပြီလို့ဖြေပါတယ်လူပလီနီးပညာတက္ကသိုလ်မှာပညာသင်ကြားနေတဲ့ဖရွန်စကီဟာဆက်ရုပ်လုပ်တဲ့နီးပညာကိုသင်ကြားတဲ့ဘက်ကထရောနစ်စ်ဌာနမှာသူ့အတွက်အထူးပြင်ဆင်ပေးထားတဲ့အစီအစဉ်မှာတက်ရောက်နေတာဖြစ်ပြီးတော့သူ့ရဲ့မူလတန်းအခြေခံပညာကိုလည်းတပြိုင်တည်းမှာသင်ယူနေတာပါသူ့ရဲ့ဖေကတော့သူ့သားဟာပညာသင်ယူရတာကိုအလွန်နှစ်သက်တဲ့သူဖြစ်ပြီးနေမကောင်းဖြစ်ရင်တောင်မှအကျန်းကိုအပြတ်မခံပဲကျောင်းသွားတက်တယ်လို့ပြောပါတယ်နေပညာတက္ကသိုလ်ကဒုတိယဘာမခါချုပ်ဖြစ်သူဒေါက်တာပါဗယ်ဂျွန်ဂျေးကလည်းဒီကလေးအဆင့်ပြေပညာရေးအတန်းတွေမှာကောင်းကောင်းမွန်မွန်လိုက်ပါသင်ကြားနေတာကိုတွေ့ရတဲ့အတွက်အံ့ဩမိတယ်လို့ပြောပါရရှင
်မြန်မာနဲ့တင်သစ်ချစ်ကြီးရဲ့55နှစ်ပြည့်အထိမ်းအမှတ်အနေနဲ့မင်္ဂလာပါယဉ်ကျေးမှုပွဲတော်ကိုမြန်မာနိုင်ငံမှာဒီဇင်ဘာလ2ရက်နေ့ကနေပြီးတော့4ရက်နေ့အထိကျင်းပနေပါတယ်ဒီပွဲတော်မှာပြင်သစ်ရုပ်သေးလောင်တီဘူးအဖွဲ့က ဝါနဲ့ရက်လောက်ထားတဲ့အမြင့်ပေ20လောက်ရှိတဲ့ရုပ်သေးရုပ်ကြီးနှစ်ယောက်ကိုရန်ကုန်မြို့လူစီကားတဲ့နေရာတွေမှာလှည့်လည်ပြသနေပါတယ်။ဒီလှည့်လည်ပွဲမှာတော့ပြင်သစ်မြန်မာအနုပညာရှင်ပေါင်း100ကျော်ကစက်ကပ်ပွဲတွေတိဂီတာဖျော်ဖြေပွဲတွေနဲ့အနုပညာတင်ဆက်မှုတွေကိုပြုလုပ်သွားခဲ့တယ်လို့မြန်မာပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အခုလိုလမ်းလျှောက်ဖျော်ဖြေပွဲမျိုးကိုကမ္ဘာမျိုးကြီးအနှံ့အပြားမှာပြုလုပ်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံမှာတော့ဒီပွဲဟာပထမဆုံးဖြစ်ပါတယ်။ယဉ်ကျေးမှုပွဲတော်ကိုဒီဇင်ဘာလ4ရက်နေ့မှာတော့ပြည်သူ့ယဉ်ပြင်မှာဒီရှူမီပန်းနေပြစ်ဖောက်ပိတ်သိမ်းခဲ့ပါတယ်ခင်ဗျာ။
ချင်းနိုင်ငံလုံပူရီမြို့မှာမြောက်ပင်ဟာနုမန်ကိုဂုံပြုပြီးနှစ်စဉ်ကျင်းပကြဖြစ်တဲ့မြောက်တစ်သီစာပွဲတော်ကိုဒီနှစ်မှလည်းကျင်းပပါရယ်။မြောက်ထွေအတွက်ကျင်းကားပွင့်အဆင့်အစားအသောက်ဘူဖေးပွဲတော်ကြီးကိုကုသိုလ်ကောင်းမှုလုပ်တဲ့အနေနဲ့ရောကဘာလက်ခီးသွားတွေကိုဆွဲဆောင်တဲ့ပွဲအနေနဲ့ပါလုံပူရီမြို့မှာ1980ပြည့်နှစ်တွေကစပြီးတော့ကျင်းပခဲ့တာပါ။ထိုင်းနိုင်ငံဟာဗုဒ္ဓဘာသာဝင်အများစုရှိတဲ့နိုင်ငံဖြစ်ပေမဲ့လည်းဟိန္ဒူရိုးရာယဉ်ကျေးမှုတွေကဗုဒ္ဓဘာသာမရောက်ခင်ကတည်းကပြန်လည်စိတ်ဝင်နေကြတာပါ။ယာမဆက်တော်ကြီးတဲ့ကယာမကိုကူညီပြီးတော့တီတာပင်သပီးလေးကိုကဲတင်ပေးခဲ့တဲ့ဟာနုမန်မြောက်မင်းဟာထိုင်းလူမျိုးတွေရဲ့ရင်ထဲမှာအမြဲတမ်းစွဲလန်းခဲ့ရတဲ့တရေကောင်းတစ်ယောက်ပါ။ဒါကြောင့်မလို့ဒီပွဲကိုကျင်းပတာဖြစ်ပြီးတော့ခမာခေတ်တိဆောက်ခဲ့တဲ့1800လောက်ကြာပြီဖြစ်တဲ့ဟိန္ဒူဘုရားကျောင်းရှိမှကျင်းပတာပါ။ကဘာလက်ခီးသွွားတွေအတွက်အခုလိုမြောက်တွေအများအပြားလမ်းတွေပေါ်ကိုလျှောက်သွားနေတာကိုအထူးစားဖြစ်နေပြီးတော့ပုံမှန်လူတွေကအစာကျွေးနေတဲ့အတွက်လည်းလူတွေကိုမကြောက်ပဲရှိနေတာပါရှင
်။မက်ခင်ဖြူထွေးနဲ့ကိုငိမ့်ညံ့တို့တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။စီစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။ဩစတြေးလျသမရရွေးကောက်ပွဲဒုတိယအကြိမ်မဲပေးပွဲကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပပါတယ်။အခုရွေးကောက်ပွဲမှာတော့ Norbert Hofer ကရှေ့ကပြေးနေပြီးသူရွေးကောက်ခံရရင်တော့ဒုတိယကမ္ဘာစစ်ကာလနောက်ပိုင်းဩစတြေးလျရဲ့ပထမဆုံးအချိန်လက်ရာဆုံးသမရတဦးဖြစ်လာမှာပါ။မဲဆန္ဒရှင်တွေကြားမှာတော့အစင်းလာလို့ဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုစိတ်ကုံနေကြပြီးဩစတြေးလျရဲ့လွင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေအပေါ်မှာလည်းစိတ်ညစ်နေကြတာဖြစ်ပါတယ်။ကွယ်လွန်သူကျူဘာကောင်းဆောင်ဖီဒယ်ကက်စထရိုကိုဒီကနေ့တနင်္ဂနွေနေ့မနေ့ခင်းမှာနိုင်ငံအရှေ့ပိုင်းမှာမြှုပ်နှံလိုက်ပြီးဖြစ်ပါတယ်။နိုင်ငံတော်ဝန်ကိုရဲ့ကြအောက်မေတ္တိယအထိတ်အမှတ်ပြုလုပ်ခဲ့ပြီးဒီကနေ့နိုင်ငံအရှေ့ပိုင်းမှာမြှုပ်နှံတာဖြစ်ပါတယ်။ဆန်ဒီယေဂိုဒီကူဘာမြို့ကအီဖီဂနီယာတင်ချိုင်မှာဖီဒယ်ကက်စထရိုရဲ့ရုပ်ပြကိုမြှုပ်နှံတဲ့အခမ်းအနားကိုတော့နောက်ဆုံးအချိန်ရောက်မှအသီးသန့်အခမ်းအနားဖြစ်ပြုလုပ်ခဲ့ပြီးဇာပနာကိုတည်င်းရယူဖို့ရောက်ရှိနေကြတဲ့ကဘာတလွားကတည်င်းထောက်တွေကိုလည်းဝင်ရောက်ခွင့်မပေးခဲ့ပါဘူး။ရခိုင်ပြည်နယ်တွင်းကမွတ်စလင်ရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရတယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုပြီးဒီကနေ့တနင်္ဂနွေနေ့စုဝေးဆန္ဒပြပွဲကိုဥဆောင်ပါတယ်။မလေးရှားဝန်ကြီးချုပ်ကမြန်မာအစိုးရကိုပြင်းပြင်းထန်ထန်သတိပေးတဲ့အကြောင်းနဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးအတွက်တွန်းလှန်သွားမယ်လို့ကတိပြုတဲ့အကြောင်းမြို့တော်ကွာလာလမ်ပူကလူမှုစည်းရုံးပွဲမှာပြောဆိုသွားတာပါ။မလေးရှားဝန်ကြီးချုပ်ရဲ့လှုပ်ရဟာအစွန်းရောက်အကြမ်းဖက်မှုတွေတိုးပွားလာအောင်လှုံ့ဆော်ပြရရောက်တယ်လို့မြန်မာသမရယုံဝန်ကြီးဌာနပြောခွင့်ရကတုံ့ပြန်ပါတယ
်။သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitex Zonya ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရယ်။မနေ့ပြန်မနေ့ခင်းအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးပါရယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အကျေးဇူးအထူးပဲတင်ရှိပါရယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.